Welcome to the Voice of America in Burmese.
Mingla Manakhe Ma Shin 2018 ခုနှစ်မေလ21ရက်အင်္ဂါနေ့မနက်ခင်းမနက်ဖက် VOA တန်လှန့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ24/50/51နဲ့အတူဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါလိမ့်ရှင်။ကျမခွာညိုပါအခုမနက်ဖက်အစီအစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာပါရှင်ကျမတင်ကြီးထိုက်ပါကိုရဲမင်းထွန်းနဲ့အတူသတင်းတွေကြီးညာပါမယ်ယူရေနီယံသန့်စင်စွမ်းရည်ကိုလေးစားတိုးထားတယ်လို့အီရန်ဘက်ကပြောဆိုလိုက်ပါတယ်ဒုက္ခသည်များဆန်ရကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီရဲ့မြန်မာခီးစဉ်ကတော့တနင်္လာနေ့မှာစတင်လိုက်ပါပြီဒီလိုထိတ်တန့်ရောက်သတင်းတွေနားဆင်ကြရပါမယ်ရှင်
အခုမနက်ခင်းဆက်ပြီးတော့နားဆင်ရမယ့်သတင်းလွှာလေးတွေမှာတော့မြန်မာနိုင်ငံကို9ရက်ကြာခရီးစဉ်နဲ့ရောက်နေတဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးကဘင်္ဂလားဒေ့ရှ်မှာရှိနေတဲ့ရိုဟင်ဂျာတွေကိုကုလသမဂ္ဂကအတိမတ်ပြုကတ်တွေထုတ်ပေးနေတာနဲ့ပတ်သက်လို့ဘယ်လိုသဘောထားပါသလဲ
Having an identity is a basic human rights and remember many of these people all their life did not have a proper
ဘသူဘဝဖြစ်ကြောင်းအထောက်အထားတစ်ခုခုရှိဖို့ဆိုတာအခြေခံလူခွင့်ရေးဖြစ်တဲ့အကြောင်းပြောကြားချက်နဲ့တူထုတ်လွှင့်ပေးသွားမှာပါ။တခါ Israel အခြေစိုက်လူခွင့်ရေးအဖွဲ့က Israel ဟာမြန်မာအပါဝင်လူခွင့်ရေးချိုးဖောက်တဲ့နိုင်ငံတွေကိုလက်နက်နဲ့ထောက်လှမ်းရေးနည်းပညာတွေရောင်းချနေတဲ့အကြောင်းအစီရင်ခံစာထုတ်ပြန်ပါတယ်။ဒေတာရင်းသတင်းတွေမှာတော့လက်ရှိဝန်ကြီးချုပ်ပဲပြန်အာဏာရနိုင်ချေရှိတဲ့အိန္ဒိယနိုင်ငံရဲ့ထူးထူးယူကောက်ပွဲနဲ့တောင်တရုတ်ပင်လယ်ပြင်ထဲမှာအမေရိကန်ကမ်းခြေစောက်တပ်ရဲ့စီးရဲလက်ချက်မှုကြောင့်အမေရိကန်နဲ့တရုတ်ကြားတင်မမှုအသစ်ဖြစ်လာနိုင်သလားဆိုတာတွေနားဆင်ကြရမှာပါ။အခုရေဆုံးတော့အင်္ဂါနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုက်နဲ့ကိုရဲမင်းထွန်းတို့ပြောပြပါမယ်ရှင
်။ယူရေနီယံသန့်စင်စွမ်းရည်ကိုလေးစားတိုးထားတယ်လို့အီရန်ဘက်ကတနင်္လာနေ့မှာပြောဆိုလိုက်ပါတယ်။2015ခုနှစ်နျူကလ িয়ার သဘောတူညီချက်မှာဖော်ပြထားတဲ့အတိုင်းလက်နက်ထုတ်နိုင်တဲ့အဆင့်ထိမရောက်တဲ့အရက်ဖက်စွမ်းရည်သုံးအတွက်ယူရေနီယံသန့်စင်မှုလုပ်တာလို့လည်းအီရန်တာဝန်ရှိသူတွေကပြောဆိုထားပါတယ်။သဘောတူညီချက်အရအီရန်ဘက်ကတူလောင်ထားနိုင်တဲ့ပမာဏထက်တော့မကြာခင်မှာကျော်လွန်သွားမယ့်အနေအထားလည်းရှိနေပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်အနေနဲ့အီရန်အပေါ်မှာချင်းချောင်နေမယ့်အစားအလေးဂရုပြုဖို့စူးစမ်းတင်တယ်လို့အီရန်နိုင်ငံခြားရေးဝန်ကြီးမိုဟာမက်ဂျာဘက်ဇာရစ်ကလည်းတင်းနယ်လာနေတော့ကပြောပါတယ်။အမေရိကန်နဲ့တိုက်ရင်အီရန်ဆိုတာအဆုံးသတ်သွားမှာဖြစ်တယ်ဘယ်တော့မှမချင်းချောင်းနဲ့လို့သမ္မတထရန့်ကတနင်္ဂနွေနေ့တုန်းက Twitter ပေါ်မှာရေးသားခဲ့တာကိုအီရန်နိုင်ငံခြားရေးဝန်ကြီးကတုံ့ပြန်တာဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့အရေးပါတဲ့အီရန်တာဝန်ရှိသူတို့ကြားမခန့်ကြီးမခန့်သာဖြစ်အောင်အပြန်အလှန်ပြောဆိုနေကြပြီမယ်လို့လည်းဒီကနေ့အင်ကာနေ့မှာတော့အီရန်ကြောင့်ရင်ဆိုင်လာရတဲ့ချင်းချောင်းမှုတွေနဲ့ပတ်သက်ပြီးအမေရိကန်သမ္မတဒေါ်နယ်ထရန့်အစိုးရရဲ့ထိတ်တန့်တာဝန်ရှိသူတွေကလွှတ်တော်အမတ်တွေကိုရှင်းလင်းတင်ပြဖို့ရှိနေပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုယာယီကာကွယ်ရေးဝန်ကြီးပက်ထရစ်ရှာနာဟန်ပူးရဲစေဦးစီးချုပ်များအဖွဲ့ရဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးဂျိုးဆက်ဒန်ဖော့နဲ့အမည်မဖော်တဲ့ထောက်လှမ်းရေးအဝင်အဝိုင်းကတာဝန်ရှိသူတဦးတို့ကလွှတ်တော်အမတ်တွေကိုရှင်းလင်းတင်ပြဖို့ရှိနေတာပါပြီးခဲ့တဲ့သတင်းပတ်တုန်းကဆော်ဒီအာရေဗျာရေနံတွင်းနှစ်ခုကိုတိုက်ခိုက်ခဲ့မှုတွေနဲ့အစောပိုင်းတုန်းကလည်းရေနံတင်သင်းမော၄စင်းကိုအဖြတ်အမှောက်လုပ်ရက်တွေအတွက်အီရန်မှာတာဝန်ရှိတယ်ဆိုတဲ့သဘောမျိုးအမေရိကန်တာဝန်ရှိသူတွေဘက်ကအရေးမို့ပြောဆိုထားပြီးရပ်ပိုင်းအတွင်းမှာအမေရိကန်အစိုးရထိတ်တန့်အရာရှိတွေကလွှတ်တော်အမတ်တွေကိုရှင်းလင်းတင်ပြဖို့ဖြစ်လာတာပါအမျိုးသားလုံခြုံရေးအကြံပေးဂျွန်ဘော်တန်ရဲ့ရှင်းလင်းပြောပြခဲ့ပြီးမှတော့အရေးပါတဲ့လွှတ်တော်အမတ်တဦးဖြစ်သူအထက်လွှတ်တော်အမတ်လင်းစေးဂရေဟန်ကပြီးခဲ့တဲ့သတင်းပတ်တွေအတွင်းအီရန်ကတခြားနိုင်ငံရဲ့ရေနံပိုက်လိုင်းတွေနဲ့သင်းမောတွေကိုတိုက်ခိုက်ခဲ့ပြီးအီရန်နိုင်ငံတဲကအမေရိကန်အကျိုးစီးပွားတွေကိုထိခိုက်စေမဲ့ချင်းချောက်မှုတွေဖန်တီးခဲ့တယ်ဆိုတာရှင်းပါတယ်လို့တနင်္လာနေ့မှာပြောဆိုထားပါတယ်ရှင်
။ American တရားရေးဝန်ကြီးဌာနရဲ့ဥပဒေရေးအကြံပြုချက်အပေါ်အခြေခံပြီးအင်ဖြူတော်ဥပဒေအကြံပေးဟောင်း Don McGam ကိုလွှတ်တော်မှာအစစ်ဆေးမခံဖို့အင်ဖြူတော်ကညွှန်ကြားလိုက်ပါတယ်။ရှင်နေ Don McGam ဟာအင်ဂါနေ့မနက်မှာလွှတ်တော်အမတ်တွေရှင်းမောက်စစ်ဆေးခံဖို့အလုပ်တော်တရားရေးကော်မတီရဲ့စင့်ခေါ်ခြင်းကိုခံထားရသူပါတရားရေးဝန်ကြီးဌာနရဲ့အကြံပြုချက်အထက်မှာလွန်ခဲ့တဲ့နှစ်90ကအကြိမ်ကြိမ်ပေးပြခဲ့ပြီးဖြစ်တဲ့အဖြေကိုပဲထပ်မံပေးထားကြောင်းလွှတ်တော်အနေနဲ့သမရရဲ့ထိတ်တန့်အကြံပေးပုံကိုယ်တွေကိုသူတို့ရဲ့တရားဝင်တာဝန်ထမ်းဆောင်မှုတွေနဲ့ပတ်သက်လို့ဖွဲ့စည်းပုံအခြေခံမှုတွေအရအတင်းလာရောက်ကြားနာစစ်ဆေးခံဖို့ညွှန်ကြားပိုင်ခွင့်မရှိဘူးဆိုတာပါရှိတယ်လို့အင်ဖြူတော်ပြောခွင့်ရဆာရာဆန်ဒါစ်ကဆိုပါတယ်လက်ရှိသမရအကြံပေးပက် စီပိုလိုနီကလွှတ်တော်တရားရေးကော်မတီဥက္ကဋ္ဌဂျယ်ရီနက်လာတန်ပြပူတဲ့စာမှာအင်ကာရီကြားနာဆွေးဆွေးပွဲကိုမသွားဖို့မက်ဂမ်ကိုသမ္မတထရမ့်ကညွှန်ကြားထားပြီးဖြစ်ကြောင်းလည်းဖော်ပြထားပါတယ်။အတိုက်ခံဒီမိုကရက်ပါတီလွှတ်တော်အမတ်တွေကမက်ဂမ်ကိုစစ်ဆေးမေးမြန်းလိုကြတာဖြစ်ပါတယ်။အထူးဆုံးဆန်းစစ်ဆေးရေးမှူးရောဘတ်မူလာရဲ့အစီရင်ခံစာထဲမှာဖော်ပြထားတဲ့သမ္မတထရမ့်အနေနဲ့တရားဥပဒေအရစုံစမ်းစစ်ဆေးမှုတွေကိုနှောက်ယှက်ဟန်တားရရောက်နိုင်တယ်လို့ဖော်ပြထားတဲ့ကိစ္စနဲ့ပတ်သက်ပြီးလွှတ်တော်ကမက်ဂမ်ကိုမေးခွန်းထုတ်ကျင်နေတာပါ။စာမျက်နှာ448မျက်နှာပါရှိတဲ့မူလာရဲ့အစီရင်ခံစာထဲမှာမက်ဂမ်ရဲ့အမည်ကိုစာမျက်နှာပေါင်း65မျက်နှာကျော်ထည့်သွင်းဖော်ပြထားတာဖြစ်ပါတယ်။
လီဗျားနိုင်ငံမြို့တော်ထရီပိုလီမှာရေဖြတ်တောက်လိုက်တဲ့ဆိုတဲ့အစင်ခန့်ချက်အပေါ်စိုးရင်ကြောင်းကုလသမဂ္ဂကပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့တုန်းကလက်နက်ကင်အဖွဲ့တစ်ခုကထရီပိုလီရဲ့ပင်မရေဖြန့်ဝေရေဌာနကိုဝင်ရောက်တိုက်ခိုက်ပြီးထရီပိုလီနဲ့နိုင်ငံအနောက်မြောက်ပိုင်းကဂါယန်ဇာဝါရီမြို့တွေအပါအဝင်မြို့တွေကိုရေပေးဝင်နေတဲ့လိုင်းတွေကိုပိတ်ပစ်ခဲ့တယ်ဆိုတဲ့အစင်ခန့်ချက်တွေရှိနေတာပါ။လူပေါင်းနှစ်တန်းခွဲလောက်နဲ့သူတို့ရဲ့ရေရားမှုကိုထိခိုက်နိုင်တဲ့အခြေအနေရှိတယ်လို့ကုလသမဂ္ဂပြောခွင့်ရစတက်ဖင်ဒူဂျယ်ရစ်ကသတင်းထောက်တွေကိုတနင်္လာနေ့မှာပြောဆိုခဲ့ပါတယ်။မြို့တော်ထရီပိုလီတဲကတချို့ရက်ွက်တွေမှာရေလာတာနဲသွားတာကိုတွေ့ကြုံနေရပြီဖြစ်ကြောင်းဒီရေပိုက်လိုင်းတွေကိုပြန်ဖွင့်မပေးဘူးဆိုရင်တော့နောက်နှစ်ရက်အတွင်းမှာလုံးဝရေပြတ်သွားတာကိုတွေ့ကြုံရနိုင်တယ်လို့ခန့်မှန်းရကြောင်းလည်းပြောပါတယ်။လီဗျားနိုင်ငံအရှေ့ပိုင်းကိုထိန်းချုပ်ထားတဲ့ဗိုလ်ချုပ်ကြီးခါလီဖာဟက်ပတာရဲ့တပ်တွေကကုလသမဂ္ဂထောက်ခံထားတဲ့လီဗျားအစိုးရနဲ့ဝန်ကြီးချုပ်ဖိုင်ယက်စ်အဲဆာရတ်ထံကနေမြို့တော်ထရီပိုလီကိုထိန်းချုပ်နိုင်ရေးအနောက်ဘက်ကိုချီတက်လာခဲ့ပြီးတဲ့နောက်မြို့တော်ထရီပိုလီနောက်မြို့တော်အနီးတစ်ဝိုက်ဒေသတွေမှာအေဘီလ၄ရက်နေ့ကတည်းကတိုက်ပွဲတွေဖြစ်နေတာပါ။မွတ်စလင်တို့ရဲ့ရမဒန်ဥပုပ်ကာလအတွင်းအပြစ်ခတ်ရက်စဲဖို့ကုလသမဂ္ဂရဲ့တိုက်တွန်းချက်ကလည်းအကောင့်အထည်မပေါ်ခဲ့ပါဘူး။တိုက်ခိုက်မှုတွေကြောင့်လူပေါင်း 9,800 ကျော်ထွက်ပြေးတိမ်းရှောင်ခဲ့ကြရတယ်လို့လည်းကုလသမဂ္ဂကပြောဆိုထားပါတယ်ရှင်
။ American အကောက်ခွန်ရဲ့နေကြာကာဝေးဌာနမှာထိမ့်သိမ့်ခံရတဲ့ Guatemala ကလာတဲ့လူငယ်တူတနင်္လာနေ့ကသေဆုံးသွားပါတယ်။တာဝန်ရှိသူတွေက Hernandez Vasquez သေဆုံးရတဲ့အကြောင်းရင်းကိုမကြေညာသေးပါဘူး။ပြည်ထောင်စုဝန်ကြီးဌာနကစစ်ဆေးပြတဲ့အခါမှသာတည်ဆုံရတဲ့အကြောင်းရင်းကိုကြေညာနိုင်မှာပါ။အဲ့ဒီနေ့ကကျမကြီးစစ်ဆေးခဲ့တဲ့သူနာပြည်ဆရာမရဲ့ဆေးစစ်မှတ်တမ်းအရတော့သူ့မှာတုတ်ခွေးရောဂါရှိနေတယ်လို့ဖော်ပြထားပါတယ်။သူအသက်တည်ဆုံနေတာကိုမတွေ့ခင်တနင်္လာအလိုကားမှာကျမကြီးစစ်ဆေးခဲ့တာပါ။သူမေလ13ရက်နေ့က Texas ပြည်မှာတာဝန်ရှိသူတွေသူ့ကိုထိန်းသိမ်းခဲ့တဲ့အချိန်မှာဖျားနာနေတယ်ဆိုတာဆိုပေမဲ့သတိထားမိလောက်အောင်အကြီးအကျယ်ဖျားနာနေတဲ့ပုံစံမရှိဘူးလို့လည်းဆိုပါတယ်။အကောက်ခွန်နယ်ကြားကာကွယ်ရေးဌာနရဲ့အဆိုအရအဲ့ဒီစတဲ့ကျော်တဲ့လူနယ်ကိုအမေရိကန်ကျန်းမာရေးနဲ့လူသားဝန်ဆောင်မှုဝန်ကြီးဌာနအောက်ကဒုက္ခသည်များပြန်လည်နေရာချထားရေးရုံကိုလွှဲပြောင်းပေးဖို့စီစဉ်ထားတာပါ။အုတ်ထင်းသူလိုက်ပါလာခြင်းမရှိတဲ့တရားမဝင်ဝင်ရောက်လာတဲ့အသက်မပြည့်သူတွေကိုဒုက္ခသည်ပြန်လည်နေရာချထားရေးရုံကို82နှစ်ရည်အတွင်းလွှဲပြောင်းပေးဖို့အမေရိကန်နိုင်ငံမှာဥပဒေရှိပါတယ်။တမတ်ချိန်အတွင်းပါကြောင့်လွှဲပြောင်းမဖို့တလဲဆိုရဲဘေးကွန်ပေါ်အကောက်ခွန်နဲ့နေကြာကာဝေးဌာနတာဝန်ရှိသူတွေကလွှဲပြောင်းတဲ့အချိန်ကိုသူတို့ဌာနကသာဆုံးဖြတ်ကြောင်းဖြေပါတယ်။လွှဲပြောင်းဖို့ဘာကြောင့်တည်င်းတပတ်တောင်ကြာခဲ့တယ်လဲဆိုတာကိုတော့တက်တက်ကြွကြွမသိရကြအောင်ပါခင်ဗ
ျ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 8133ညလိုင်းဒိုမီတာ51 kHz 5805နဲ့ဖိုင်လာမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOE မြန်မာပိုင်းစီစဉ်ရဲ့အင်ကာနစ်မနေ့ခင်းသတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်ဒုက္ခသည်များဆန်ရကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီရဲ့မြန်မာခီးစဉ်ကိုမေလ20တနင်္လာနေ့မှာစတင်လိုက်ပါပြီသူခီးစဉ်အတွင်းမှာတော့မြန်မာနိုင်ငံကဒုက္ခသည်တွေအရေးကိုဦးစားပေးမှာဖြစ်သလိုရခိုင်ပြည်ပခအရေးပြည်ဆောင်တဲ့ဖြည့်ရှင်းချက်ထွက်လာရေးမြန်မာနိုင်ငံရဲ့ဆောင်ရွက်ချက်တွေကိုလည်းဆွေးနွေးမှာဖြစ်ပါတယ်အခုခီးစဉ်ဟာဆိုရင်ရခိုင်ပြည်နယ်မြောက်ပိုင်းကမွတ်စလင်သိမ်းတဲ့ချီပြီးဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ရတဲ့2019ခုနှစ်ဩဂုတ်လနောက်ပိုင်းဒုက္ခသည်များဆန်ရကုလသမဂ္ဂမဟာမင်းကြီးရုံးအကြီးအကဲရဲ့ပထမဆုံးမြန်မာခီးစဉ်လည်းဖြစ်ပါတယ်မစ္စတာဂရန်ဒီဟာပထမဆုံးနှစ်ရက်မှာတော့ရခိုင်ပြည်နယ်ကိုသွားမှာဖြစ်ပြီးစစ်တွေနဲ့မြောက်ပိုင်းမြို့နယ်တွေကလူမှုအတိုင်းဝိုင်းနေတဲ့တွေ့ဆုံမှာဖြစ်တယ်လို့ပြည်နယ်နောက်ဒေသနယတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်။ဒ ဒီသတင်းပတ်ကုန်ပိုင်းမှာတော့မြို့တော်နေပြည်တော်မှာမြန်မာအစိုးရအကြီးထန်းတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးမှာဖြစ်တယ်လို့ကုလသမဂ္ဂအထွေထွေချုပ်ရဲ့ပြောခွင့်ရကတင်းလာနေသတင်းစာရှင်းလင်းပွဲမှာပြောဆိုထားပါတယ
်။အင်ဒိုနီးရှားနိုင်ငံသမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတဂျိုကိုဝီဒိုဒိုပြန်လည်အရွေးခံရပါတယ်။မဲပေါင်း 55.50 ရာခိုင်နှုန်းနဲ့ရခိုင်ပိုချုပ်ကြီးဟောင်းပရာဘိုဝဆူဘီယန်တိုကိုအနိုင်ရခဲ့တာပါ။ရွေးကောက်ပွဲကော်မရှင်ကစဝီဒိုဒိုနိုင်ကြောင်းအတည်ပြုခဲ့ပါတယ်။သမရဝီဒူဒိုကမဲပေါင်း85တန်းခွဲကျော်ရရှိပြီးပရာဘိုဝဆူဘီယန်တိုကမဲပေါင်း68တန်းခွဲကျော်ရရှိခဲ့တယ်လို့ကော်မရှင်ကကြေညာပါတယ်။အင်ဒိုနီးရှားပြည်သူ193တန်းဟာမဲယုံပေါင်း83,000ကိုတွားရောက်မဲပေးခဲ့ကြပါတယ်။ဝီဒူဒိုကပြည်내21မြို့နယ်ကမဲတွေကိုတင်းကြုံရယူခဲ့ပြီးအစ္စလာမစ်သဘောထားတင်မာသူစစ်ဘိုဂျိုဂျီဟောင်းဆူဘီယန်တိုကတော့ပြည်내13မြို့နယ်ကမဲတွေကို 44.50 ရာခိုင်နှုန်းရရှိခဲ့ပါတယ်။
ကမ္ဘာပေါ်ကဒုတိယအကြီးဆုံးစမတ်ဖုန်းထုတ်လုပ်တဲ့လုပ်ငန်းကြီး Huawei ကိုအမျိုးသားလုံခြုံရေးအတွက်ချင်းချောက်မှုအဖြစ်အမေရိကန်သမ္မတဒေါ်နယ်ထရန့်အစိုးရကအမည်မဲ့ဆင်သွင်းလိုက်တာနဲ့အညီတရုတ်ရဲ့ Huawei ရဲ့ Android စနစ်မှာအသုံးပြုခွင့်ကိုကန့်သတ်လိုက်တယ်လို့အမေရိကန်လုပ်ငန်းကြီး Google ကတနင်္လာနေ့မှာပြောဆိုပါတယ်။ Huawei ကိုနည်းပညာရောင်းချဖို့အတွက်တင်ပို့ခွင့်လိုအပ်တယ်ဆိုတဲ့ပြီးခဲ့တဲ့သတင်းပတ်ကညွှန်ကြားချက်ရဲ့တက်ရောက်မှုတွေကိုပြန်လဲသုံးသပ်နေတဲ့အကြောင်းလဲ Google ကပြောပါတယ်။ကမ္ဘာတစ်ဝှမ်းမှာအသုံးပြုနေလက်ဆာဖြစ်တဲ့ Huawei ဖုန်းတန်းပေါင်းများစွာအတက်တော့ Gmail, YouTube နဲ့မြေပုံတွေလိုမျိုး Google ရဲ့ဝန်ဆောင်မှုတွေဆက်ပြီးရနေမှာဖြစ်တယ်လို့အမေရိကန်နဲ့တရုတ်ကုမ္ပဏီတွေကပြောဆိုထားပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရကတနင်္လာနေ့မှာတုံ့ပြန်လာမှာတော့တရားဝင်အတည်ပြုချက်ရယူမှာဖြစ်ပြီးအခြေအနေကိုအနိကပ်စောင့်ကြည့်နေကြောင်းတစ်ချိန်တည်းမှာပဲတရုတ်လုပ်ငန်းကြီးတွေအနေနဲ့သူတို့အခွင့်အရေးနဲ့အကျိုးစီးပွားကိုကာကွယ်ဖို့ဥပဒေအရလိုအပ်တယ်လို့ဆောင်ရွက်ဖို့ကိုလည်းအစိုးရကထောက်ပံ့ပေးသွားမယ်လို့ပြောဆိုခဲ့ပါတယ်ရှင
် WHO လို့ခေါ်တဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့နှစ်ပတ်လည်ညီလာခံကနေထိုင်ဝမ်ကိုညီလာခံမှာထိုင်ဝမ်ကိုတက်ရောက်ခွင့်မပြုတဲ့တရုတ်နိုင်ငံရဲ့ဆုံးဖြတ်ချက်ကိုထိုင်ဝမ်ကကန့်ကွက်ခဲ့ပြီးဒါဟာတရားမမျှတတဲ့နိုင်ငံရေးအရာဆောင်ရွက်ချက်ဖြစ်ပြီးကမ္ဘာပေါ်ကကျန်းမာရေးလုပ်ငန်းအခြေအနေကိုထိခိုက်စေမယ်လို့ပြောပါတယ်။တရုတ်ကတော့ထိုင်ဝမ်ကိုသူ့ကိုပုံကန်နေတဲ့ပြည်နယ်တစ်ခုအနေနဲ့သတ်မှတ်ထားပြီးပြည်မတရုတ်နိုင်ငံနဲ့ပြန်လည်ပေါင်းစည်းရမယ်ပြည်နယ်လို့သဘောထားပါတယ်။တရုတ်နိုင်ငံကထိုင်ဝမ်ရဲ့လွတ်လပ်တဲ့အနေအထားကိုမနစ်သက်ကြောင်းပြသတဲ့နည်းလမ်းတစ်ခုအနေနဲ့ WHO ရဲ့နှစ်ပတ်လည်ညီလာခံကိုထိုင်ဝမ်မတက်ရောက်နိုင်ဖို့ဟန့်တားနေတာပါ။ထိုင်ဝမ်အနေနဲ့ WHO အကြီးအကဲကိုကန့်ကွက်စာပို့ထားတယ်လို့ထိုင်ဝမ်ကျန်းမာရေးဝန်ကြီးရှီချောင်ချန်က VOA ကိုပြောပါရယ် WHO အကြီးအကဲစီကတုံ့ပြန်စာကိုမရသေးသလိုအီဘိုလာရောဂါတိုက်ဖျက်ဖို့ထိုင်ဝမ်သမ္မတက WHO ကိုဒေါ်လာတစ်သန်းလှူဒန်းဖို့ကြေညာထားတာမှာထိုင်ဝမ်ရဲ့အလူငွေတော်တောင်းမှ WHO ကလက်မခံဘူးလို့လည်းချန်ကပြောပါရယ်ခင်ဗျာ Direct from Washington The
Voice of America VOA အင်္ဂါနေ့မနက်ခင်ထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိန်ကြီးထိုင်တဲ့ကိုရဲမင်းထွန်းတို့ပြောပြပေးသွားကြတာပါရှင်။အခုစက်တိုက်နားဆင်ရမယ့်သတင်းလွှာတွေထဲမှာတော့မြန်မာပြည်ကိုရောက်နေတဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရဲ့ခရီးစဉ်အကြောင်းကိုနားဆင်ကြရမှာပါ။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီဟာ၅ရက်ကြာမြန်မာနိုင်ငံခရီးစဉ်ကိုစတင်လိုက်ပါပြီ။မြန်မာအစိုးရထိတ်တန်းတာဝန်ရှိသူတွေနဲ့တွေ့ဆုံဖို့ရှိသလိုရခိုင်ပြည်နယ်ကိုလည်းကိုယ်တိုင်သွားရောက်မှဖြစ်ပါတယ်မြန်မာခီးစဉ်မတိုင်ခင်မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုသွားရောက်ခဲ့တာပါမတ်သိန်ကီထိုက်စူးစီးတင်ပြပေးထားပါတယ်ရှင
်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီရဲ့မြန်မာနိုင်ငံခီးစဉ်ကိုမေလ20ရက်နေ့တနင်္လာနေ့မှာစတင်လိုက်ပြီးဖြစ်ပါတယ်သူခီးစဉ်အတွင်းမှာတော့မြန်မာနိုင်ငံကဒုက္ခသည်တွေအရေးကိစ္စကိုဦးစားပေးမှဖြစ်သလိုရခိုင်ပြည်ပခအရေးပြည်စုံနဲ့ရေရှည်ဖြည့်ရှင်းချက်တွေထွက်ပေါ်လာရေးမြမကျိုးပန်းချက်တွေကိုလည်းဆွေးနွေးမှာဖြစ်တယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂယုံ UNHCR ရဲ့အကြီးအကဲချက်မှာဖော်ပြထားပါတယ်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရဲ့ခီးစဉ်အကြောင်းကိုကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရစတက်ဖင်ဒူဂျရစ်ကတနင်္လာနေ့ကနေ့စဉ်သတင်းစာရှင်းလင်းပွဲအတွင်အခုလိုပြောဆိုသွားပါတယ်
Filippo Grandi, the High Commissioner for Refugees, began a 5-day visit to Myanmar today. This is the first.
ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီး Filippo Grandi ရဲ့၅ရက်ကြာမြန်မာနိုင်ငံခီးစဉ်ကိုဒီကနေ့စတင်ပါတယ်။2019ခုနှစ်ဩဂုတ်လနောက်ပိုင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံအကြီးအကဲရဲ့ပထမဆုံးမြန်မာခီးစဉ်လည်းဖြစ်ပါတယ်။ Mr. Grandi ကပထမဆုံး2ရက်မှာတော့ရခိုင်ပြည်နယ်ကိုသွားဖို့အစီအစဉ်ထားပါတယ်။စစ်တွေနဲ့မြောက်ပိုင်းမြို့နယ်တွေကလူမှုအတိုင်းဝိုင်းနေတဲ့ သူတွေ့ဆုံမှာဖြစ်တယ်လို့ပြည်내ဒေသန္တရတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံမှာပါဒီသတင်းမှတ်ကုန်ပိုင်းမှာတော့မြို့တော်နေပြီးတော့မှမြန်မာအစိုးရအကြီးတန်းတာဝန်ရှိသူတွေနဲ့တွေ့ဆုံမှာဖြစ်ပါတယ
်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖီလီပိုဂရန်ဒီအနေနဲ့ပြီးခဲ့တဲ့ဇန်နဝါရီလအစောပိုင်းတုန်းကရခိုင်ပြည်နယ်ကိုတွားရောက်ဖို့စီစဉ်ခဲ့သေးတာဖြစ်ပေမဲ့မြန်မာအနာပိုင်းတွေဘက်ကမြန်မာနိုင်ငံခီးစဉ်ကိုဆိုင်ငံ့ခဲ့တာဖြစ်ပါတယ်။ရခိုင်ပြည်နယ်တွင်ရခိုင်လက်နက်ကင်တပ်ဖွဲ့ AA နဲ့မြန်မာအစိုးရကြားတိုက်ပွဲတွေဖြစ်လာတာကြောင့်မြန်မာဘက်က UNHCR အကြီးအကဲရဲ့ခီးစဉ်ကိုဆိုင်ငံ့လိုက်တာလို့လဲကုလသမဂ္ဂဘက်ကပြောဆိုခဲ့တာပါ။အခုချိန်ထိလည်းရခိုင်ပြည်နယ်တွင်မှာတိုက်ပွဲတွေမငြိမ်သက်သေးသလိုစစ်ကြောင်ထွက်ပြေးတိမ်းရှောင်နေရသူတွေလည်းရှိနေသေးပါ။မေလ20ရက်နေ့မြန်မာခီးစဉ်မတိုင်မီပြီးခဲ့တဲ့ဧပြီလတုန်းကတော့ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုဒုက္ခသည်များဆန်ရကုလသမဂ္ဂမဟာမင်းကြီးတွားရောက်ခဲ့ပါတယ်။ခီးစဉ်အတွင်းဒုက္ခသည်တွေကိုပထမဆုံးအချိန်အတိအမှတ်ပြုကပ်ပြားထုတ်ပေးတဲ့လုပ်ငန်းရှင်နဲ့ပတ်သက်ပြီးလဲမစ္စတာဂရန်ဒီကအခုလိုပြောခဲ့ပါတယ
်။ Having an identity is a basic human right.
ပဲဒီဘဝဖြစ်တယ်ဆိုတဲ့ထောက်ထားတစ်ခုခုရှိတာကအခြေခံလူ့ခွင့်ရေးဖြစ်ပါတယ်။နောက်ထပ်သတိပြုရမှာကဒီလူတွေတဲကအများပြားဆိုရင်သူတို့ဘဝတစ်ချောင်းလုံးမေမေရရအတိအမှတ်ပြုကတ်မရှိခဲ့ကြပါဘူး။ဒါကြောင့်သူတို့အတွက်ပို့ပြီးတော့ဂုံသိက္ခာရှိတဲ့ဘဝမျိုးဖြစ်လာစေမယ့်ထူးခြားတဲ့အခိုက်အတန့်ဖြစ်ပါတယ
်။လက်တလုံးမှာတော့ရိုဟင်ဂျာဒုက္ခသည်နှစ်သိန်းခွဲကျော်ကိုအတိအမှတ်ပြုကတ်ပြားတွေထုတ်ပေးပြီးဖြစ်ပြီးတရက်ကိုလူ4000ကျော်နှုန်းနဲ့ဆက်ထုတ်ပေးနေတယ်လို့လည်း UNHCR ရဲ့ညင်ညာချက်မှာဖော်ပြပါတယ်။ဒုက္ခသည်တွေဌာနပြန်ရေးဘင်္ဂလားဒေ့ရှ်နဲ့မြန်မာကြားနှစ်နိုင်ငံသဘောတူညီချက်နောက်ဘင်္ဂလားဒေ့ရှ်မြန်မာနဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာယုံ UNHCR အကြားနားလည်မှုစာချုပ်လာတွေနဲ့အညီထုတ်ပေးတဲ့အသိအမှတ်ပြုကပ်ပြားတွေဟာဆိုရင်ဒုက္ခသည်တွေဌာနပြန်ခွင့်ကိုအကာအကွယ်ပေးထားတာလို့လဲ UNHCR ရဲ့ညင်ညာချက်ကပြောပါတယ်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအဖွဲ့ UNHCRကုလသမဂ္ဂဖွံ့ဖြိုးမှုအဖွဲ့ UNDP နဲ့မြန်မာအစိုးရကြားနားလည်မှုစာချုပ်လွှာအရမြန်မာနိုင်ငံတွင်းလုံခြုံရေးအကောင့်ထယ်ဖို့မှုတွေကနှေးကွေးနေတယ်။နောက်မြန်မာနိုင်ငံတွင်းကအကူအညီလိုအပ်နေသူတွေထံကိုအကူအညီပေးရေးလှုပ်သားတွေတွားရောက်ခွင့်ရရေးအရေးကြီးတယ်လို့ကုလသမဂ္ဂလုံခြုံရေးကောင်စီမှပြီးခဲ့တဲ့ဧပြီလတုန်းကဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကအစီရင်ခံခဲ့ပါတယ်။ဒါ့အပြင်ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်တွေဌာနပြန်ရေးအတွက်လုံခြုံရေးပြန်ပြီးတော့ထိန်းသိမ်းဖို့ရခိုင်ကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအကောင့်ထဲဖော်ဖို့ရိုဟင်ဂျာတွေရဲ့အခွင့်အရေးတိုးတက်ရရှိဖို့ကိုကမ္ဘာတဝန်ဒုက္ခသည်အရေးကုလသမဂ္ဂလုံခြုံရေးကောင်စီတင်ပြတာမှာမစ္စတာဂရန်ဒီကမြန်မာနိုင်ငံအကြောင်းထည့်သွင်းပြောဆိုခဲ့တာဖြစ်ပါတယ
်။မတ်တင်ဂီထိုက်ပြောပြသွားတာပါရှင်။လူခွင့်ရေးချိုးဖောက်မှုတွေရှိနေတဲ့မြန်မာနိုင်ငံအပါအဝင်တခြားနိုင်ငံတွေကိုအစ္စရေးနိုင်ငံကလက်နက်နဲ့ထောက်လှမ်းရေးနည်းပညာတွေရောင်းချခြင်းအပြင်ဖိနှိပ်မှုရန်လျာပိုးပြီးအကောင့်လာအောင်အစ္စရေးကအထောက်အကူပေးနေတဲ့အကြောင်း AI နိုင်ငံတကာလူငင်းချမ်းသာခွင့်အဖွဲ့ကြီးရဲ့ပြောခွင့်ရက VOE ကိုပြောပါရတယ်။မြန်မာနဲ့ Arab စော်ဘွားများနိုင်ငံအပါအဝင်စုစုပေါင်း၈နိုင်ငံကိုလက်နက်ပစ္စည်းနဲ့နည်းပညာတွေရောင်းချနေတဲ့အစ္စရေးကုမ္ပဏီတွေနဲ့ပတ်သက်လို့ပြီးခဲ့တဲ့ရက်ပိုင်းအတွင်းအစ္စရေးအခြေစိုက် AI အဖွဲ့ကအစီရင်ခံစာထုတ်ပြန်ခဲ့တာပါ။မတ်အင်ဂျင်နိုင်ကအပြည့်အစုံကိုဆက်ပြီးတော့ပြောပြပါမယ်ရှင
်။လူခွင့်ရေးစနစ်တကျချိုးဖောက်နေတဲ့နိုင်ငံတွေကိုအစ္စရေးကုမ္ပဏီတွေအနေနဲ့လက်နက်တွေဆက်လက်တင်ပို့ရောင်းချနေစေဖြစ်ကြောင်းအစ္စရေးခြေဆိုင် AI နိုင်ငံကလူငင်းချမ်းသာခွင့်အဖွဲ့ကွဲကနေမေလ18ရက်နေ့ကအစီရင်ခံစာထုတ်ပြန်ခဲ့တာပါ။ဒီလိုလက်နက်တွေမကြာခဏတင်ပို့ရမှာလုပ်ငန်းအဆင့်ဆင့်ကိုကြော့ဖြတ်ပြီးမှဝယ်ယူတဲ့နိုင်ငံတွေစီကိုရောက်ရှိတယ်လို့ဆိုပါရယ်။ဒါကြောင့်လဲနိုင်ငံတကာအနေနဲ့စောင့်ကြည့်ဖို့နဲ့အစ္စရေးနိုင်ငံကိုယ်တိုင်စီးပင်းစည်းကမ်းတွေလိုက်နာဖို့လိုအပ်ကြောင်းအစိုးရခန်းစာမှာဖော်ပြထားပါရယ်။လက်နက်တင်ပို့ရောင်းချမှုကိုတင်းတင်းကြပ်ကြပ်စောင့်ကြည့်ဖို့နဲ့အကြီးစားလက်နက်တွေတင်ပို့နေကြအခြားနောက်နိုင်ငံတွေရဲ့စနစ်အတိုင်းထင်သာမြင်သာရှိတဲ့လမ်းညွှန်ချက်တွေကိုမဖြစ်မနေပြဋ္ဌာန်းဖို့အစ္စရေးလွှတ်တော်နဲ့ကာကွယ်ရေးဝန်ကြီးဌာနကို AI ကတောင်းဆိုထားပါရယ်။ဒီလိုဆယ်စုနှစ်ပေါင်းများစွာစောင့်ကြည့်ဖို့နဲ့ထင်သာမြင်သာရှိဖို့ပြက်ကွက်မှုတွေကြောင့်နိုင်ငံတကာကပိတ်ဆို့အရေးယူထားတဲ့နိုင်ငံတွေအာဏာရှင်တွေရှိနေတဲ့နိုင်ငံတွေစီအာဏာရှင်တွေရှိနေတဲ့နိုင်ငံတွေစီကိုအစ္စရေးကုမ္ပဏီတွေကနေလက်နက်ပစ္စည်းတွေကာကွယ်ရေးဆိုင်ရာအသိပညာတွေနဲ့ထောင်လဲရေးနည်းပညာရက်တွေကူညီပံ့ပိုးပေးနေတာကိုခွင့်ပြုတာမျိုးဖြစ်စေခဲ့တယ်လို့ AI အစီရင်ခံစာကထောက်ပြထားပါတယ်။မြန်မာ၊တောင်ဆူဒန်၊ဖိလစ်ပိုင်၊ကင်မရွန်အဇာဘိုင်ဂျန်တီရီလင်ကာမက္ကဆီကိုနဲ့ UAE RS စော်ဘွားများနိုင်ငံစတဲ့လူခွင့်ရေးချိုးဖောက်မှုတွေရှိနေတဲ့၈နိုင်ငံကိုအစ္စရေးကုမ္ပဏီတွေကလက်နက်ရောင်းချနေတာကို
အခုအစဉ်ခန်းစားကစုံစမ်းဖော်ထုတ်ထားတာဖြစ်ပါတယ်။ဒီအစဉ်ခန်းစားရဲ့ရည်ရွယ်ချက်နဲ့ပတ်သက်လို့ Washington အခြေစိုက် AI ဖွဲ့ရဲ့အရှိအလေပိုင်းနဲ့မြောက်အာဖရိကရေးရာညွှန်ကြားမှု Philip Nassif ကအခုလို VOE ကိုပြောပါတယ
်။ Well, I think that this report is just another example of the Israelis providing
ဒီအစဉ်ခန်းစားဟာလူခွင့်ရေးချုပ်ပေါင်းနေတဲ့နိုင်ငံတွေကို Israel ကနေလက်နက်တွေတင်ပို့ရောင်းချနေတယ်ဆိုတဲ့နောက်ထပ်ဥပမာတစ်ခုဖြစ်ပါတယ်။လူခွင့်ရေးကာကွယ်သူတွေအစိုးရစန့်ကျင်သူတွေနဲ့တက်ကြွလှုပ်ရှားသူတွေကိုဖိနှိပ်ဖို့ညှိပညာတွေအသုံးပြရမှာလဲ Israel company တွေရဲ့အကူအညီကိုဒီနိုင်ငံတွေကယူနေတာပါ။ဒါကြောင့် AI ရဲ့အစဉ်ခန်းစားကနေဒီလိုအရေးကြီးတဲ့ကိစ္စရပ်ကိုဖော်ထုတ်ပြီးအစိုးရကိုယ်တိုင်ဒါတွေကိုမဖြစ်မနေတုံ့ပြန်ပြောဆိုလာအောင်ဖိအားပေးဖို့လိုပါတယ်။ကုမ္ပဏီတစ်ဘက်ကလည်းတုံ့ပြန်ပြောဆိုလာအောင်ဖိအားပေးတာဖြစ်ပါတယ်။အပြောင်းအလဲတွေလှုပ်လာဖို့လူထုအခြေပြုအဖွဲ့တွေကနေစတင်နိုင်တဲ့နည်းလမ်းရှိတယ်ဆိုတာကိုလည်းကျွန်တော်တို့ပညာပေးတာဖြစ်ပါတယ
်။မြန်မာပါဝင်အစည်းအခမ်းစာမှာပါတဲ့ရှစ်နိုင်ငံကိုလက်နက်တွေရောင်းချနေတာတွေရပ်တန့်ရေး Israel ဆိုရနဲ့ Israel ကုမ္ပဏီတွေကိုဖိအားပေးဖို့ American လွှတ်တော်နဲ့အစိုးရကိုလည်း AI အနေနဲ့နီးကပ်တွန်းအားပေးမှာဖြစ်တယ်လို့ Philip Nassif ကဆိုပါတယ်။
What I can tell you is this, and you can look at this as a blueprint for what could happen.
Israel ကနေလက်နက်တွေ၊နည်းပညာတွေယူနေတဲ့နိုင်ငံတွေအနေနဲ့ဘာတွေဖြစ်လာနိုင်တယ်လဲဆိုတဲ့အကျိုးဆက်တွေကိုတော့ကျွန်တော်ပြောနိုင်ပါတယ်။ American ကနေဒီကိစ္စကိုအလေးအနက်ထားတယ်ဆိုတာတွေ့ကြရမှာပါ။ American လွှတ်တော်နဲ့နိုင်ငံရေးဝန်ကြီးဌာနတို့ကနေအလေးအနက်ထားတယ်ဆိုတာတွေ့ရမှာပါ။ထင်တာမြင်တာမှုမရှိပဲလက်နက်တွေရောင်းချနေတဲ့နိုင်ငံတွေကို American ပြည်ထောင်စုအနေနဲ့မေကွန်းထုတ်ဖိအားပေးမှာဖြစ်ပါတယ်။
American အနေနဲ့သူ့ရဲ့မဟာမိတ်နိုင်ငံတွေမှာလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့တာဝန်ရှိတယ်ဆိုတာကို American ဆွေးရနဲ့လွှတ်တော်ကို AI အဖွဲ့လို့လူခွင့်ရေးအဖွဲ့တွေက PR ပေးနေကြောင်းလဲ Philip Nassif ကပြောပါတယ်။ဒီလစောပိုင်းကအထင်ကရ Washington Post သတင်းစာရဲ့သတင်းတပုတ်မှာလဲ Israel ခြေဆိုင် mobile phone တွေကနေအချက်လက်တွေကိုထိုးဖောက်ရယူတဲ့ Celebrite နည်းပညာကုမ္ပဏီဟာမြန်မာနိုင်ငံမှာထောင်ဒဏ်9နှစ်ချမှတ်ခံရပြီးလူငယ်ချမ်းသာကွင်းနဲ့လွမြောက်လာတဲ့ writer သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးတို့ရဲ့အမှုတုံးကရဲတပ်ဖွဲ့ကတပ်တွေအထောက်အထားတွေစုဆောင်းရမှာနည်းပညာအရာကူညီပံ့ပိုးပေးခဲ့တယ်လို့ဖော်ပြခဲ့ပါတယ်။ AI ရဲ့အစီရင်ခံစာမှာ Israel ကုမ္ပဏီတွေကနေမြန်မာနိုင်ငံကိုလက်နက်ရောင်းချနေတဲ့ကိစ္စကို2018ခုနှစ်ကလည်းအပြင်းထန်ဝေဖန်ခံခဲ့ရကြောင်းဖော်ပြထားပါတယ်။2018ခုနှစ်ဩဂုတ်လကရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်ရဲ့အင်အားသုံးနေမြေရှင်းလင်းရေးအတွင်းရိုဟင်ဂျာ9သိန်းကျော်တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်အတင်းကျပ်မောက်ထုတ်ခဲ့တာကိုအမေရိကန်ဥရောပသမ္မဂနဲ့အနောက်နိုင်ငံတွေကမြန်မာစစ်တပ်တာဝန်ရှိသူတွေကိုပြစ်မှတ်ထားပိတ်ဆို့အရေးယူမှုတွေလုပ်နေချိန်အစ္စရေးကလက်နက်တွေဆက်လက်ရောင်းချနေခဲ့တယ်လို့ထောက်ပြထားပါတယ်။ဒါ့အပြင်မြန်မာနိုင်ငံကိုအစ္စရေးကနေလက်နက်ပစ္စည်းရောင်းချမှုနဲ့ပတ်သက်တဲ့အယူခံကိုအစ္စရေးတရားရုံးချုပ်ကချမှတ်ခဲ့တဲ့အမိန့်နဲ့ပတ်သက်လို့အများပြည်သူသိအောင်အသေးစိတ်ထုတ်ဖော်ပြောဆိုမှုမလုပ်ဖို့ Israel အစိုးရက2018ခုနှစ်စက်တင်ဘာလမှာအမိန့်ထုတ်ပြန်ခဲ့ပါတယ်။အကျိုးရလည်းအနေနဲ့ Israel လက်နက်ရောင်းချမှုအသေးစိတ်ကိုအ ਨੇ ချင်းပဲသိခဲ့ရတယ်လို့ဆိုပါတယ်။မကြသေးခင်လတွေအတွင်းကာကွယ်ရေးတပ်မတော်ဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဟာရုရှားတရုတ်နဲ့အခြားအရှေ့ဥရောပနိုင်ငံတွေကနေလက်နက်ဝယ်ယူရေးလှုပ်ဆောင်နေပြီးအဲ့ဒီသတင်းတွေကိုလည်းတပ်မတော်ရဲ့သတင်းထုတ်ပြန်ချက်မှာအကျယ်တဝင့်ဖော်ပြခဲ့တယ်လို့ AI အစီရင်ခံစာကဆိုပါတယ်ရှင်။
ရှိမှာပြန်အမျိုးသားရေးစုရဲ့ခေါင်းစဉ်အောက်မှာတနင်္ဂနွေနေ့လူချင်းချင်းလူမျိုးရေးဘာသာရေးအရာသွေးခွဲလှုံ့ဆော်တာတွေအမုန်းစကားပြောဆိုရေးသားတာတွေကိုလူမှုကွန်ရက်တွေမှာရောပြင်ပမှာပါတွေ့လာရပါတယ်လူဖွဲ့စည်းတွင်လူမှုသဟဇာတာဖြစ်မှုကိုထိခိုက်စေတဲ့ဒီလိုရမျိုးတွေကိုဘယ်လိုဟန်တားနိုင်မလဲဒီလိုလိုရမျိုးတွေကိုလွတ်လပ်စွာပြောဆိုရေးသားမှုအောက်မှာကင်းလွတ်ခွင့်ပေးသင့်မှာလားလာမယ့်အင်္ဂါနေ့ညဒဲလီလိုက်စီစဉ်မှာဆွေးနွေးဖို့စီစဉ်ထားပါတယ်ပါဝင်စနေမြမြလူရဲ့တော်ရရှိနေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပေးပို့ထားမယ်ဆိုရင်ဒဲအလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူပေးပါမယ်။ဒါမှမဟုတ်ကိုယ့်ရဲ့မြင်ကိုယ့်ရဲ့မေးခွန်းကိုစာတိုင်းဖြစ်စီ email နဲ့ဖြစ်စီ Facebook ကဖြစ်စီကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323829554ဖြစ်ပါတယ်။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်စနေမြမြကြမယ်တော်ရရှိတွေကိုကျေးဇူးပါတယ်ခင်ဗျာ။
ဒီအမေရိကန်တန်ရက်ဓာတ်ရိုက်လေလိုက်ဆွေးနွေးကအစီအစဉ်တွေကိုအင်ကာနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ကြိမ်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ဒီကနေ့ည9နာရီခွဲနောက်ပိုင်းထုတ်လွှင့်ပေးမယ့်ဓာတ်ရိုက်လေလိုက်ဆွေးနွေးကမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေ။အခုနိုင်ငံတကာသတင်းလွှာတပတ်ကိုဆက်ပြီးတော့နာဆင်ကြရပါမယ်။ ဧပြီလ17ရက်နေ့ကနေမေလ20ရက်နေ့ထိကျင်းပခဲ့တဲ့အိန္ဒိယနိုင်ငံအထွေထွေရွေးကောက်ပွဲတနင်္ဂနွေနေ့ကပြီးဆုံးခဲ့တာမှာမဲပေးသူတွေကိုကောက်ယူတဲ့သဘောထားစစ်တမ်းအရလက်ရှိဝန်ကြီးချုပ်နရန္ဒရာမိုဒီကပဲဒုတိယသက်တမ်းဆက်ပြီးတော့တာဝန်ထမ်းဆောင်ရဖို့အခြေအနေရှိနေပါတယ်ဒီအကြောင်း VOA သတင်းတောက် Richard Green ပေးပို့ထားတဲ့သတင်းလွှာကိုကိုရဲမင်းထွန်းကပြောပြမှာပါရှင်
အိန္ဒိယနိုင်ငံမှာရက်ပေါင်း40နီးပါးအကြီးအကျယ်ကျင်းပခဲ့တဲ့အထွေထွေရွေးကောက်ပွဲဟာအဆင့်ပေါင်း80ရှိခဲ့ပြီးလူသားပေါင်း900ကျော်မဲပေးခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့ရွေးကောက်ပွဲထက်မဲပေးနိုင်သူလူ10သန်းပိုများခဲ့ပါတယ်။ရွေးကောက်ပွဲရဲ့နောက်ဆုံးအဆင့်မှာတော့အိန္ဒိယပြည်နယ်ရှိခူကမဲဆန္ဒရှင်တန်ပေါင်းများစွာဟာအမှတ်နေရာ59နေရာအတွက်မဲပေးခဲ့တာမှာတနင်္ဂနွေနေ့ကပြီးဆုံးသွားခဲ့ပါပြီ။စိတ်ဝင်စားမှုအခမ်းအနားဆုံးမဲဆန္ဒနယ်ကတော့ဥတ္တရပရဒေ့ရှ်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ဗာရာဏစီရှေးဟောင်းမြို့ကဝန်ကြီးချုပ်မိုရီရဲ့မဲဆန္ဒနယ်ပဲဖြစ်ပါတယ်။2014ခုနှစ်တုန်းကတော့ဒီပြည်နယ်မှာဝန်ကြီးချုပ်မိုရီရဲ့ဟိန္ဒူအမျိုးသားရေးဝါဒီပါတီဗရာတီယာဂျနတာပါတီအပြတ်အသတ်အနိုင်ရခဲ့ပါတယ်။အခုလဲ BJP ပါတီကပဲတာစီရနေပါတယ်။နောက်တက်လာမယ့်အစိုးရနဲ့ပတ်သက်ပြီးဗာရာဏစီမြို့ကအမမာရာကသူ့ရဲ့အမြင်ကိုအခုလိုပြောပြပါတယ
်။ I would certainly want the government to come with clear vision ofdeveloping the country
ကျွန်တော်ကတော့တိုင်းပြည်တိုးတက်ဖို့ရှင်းလင်းမြင်သားတဲ့ရည်မှန်းချက်ရှိတဲ့အစိုးရတက်လာစေချင်ပါတယ်သူတို့ဘဝသူတို့တိုးတက်ကြီးပွားဖို့လာတဲ့အစိုးရမျိုးတော့မဟုတ်ပါဘူ
းပြင်းထန်တဲ့အမျိုးသားဝါဒဆွဲကင်ပြီးအာဏာရလာတဲ့ဝန်ကြီးချုပ်မိုးရီဟာသူ့ကိုယ်သူအိန္ဒိယကိုဥဆောင်ဖို့အသင့်တော်ဆုံးပုဂ္ဂိုလ်ဖြစ်ပြီးမဟာပြိုင်ဘက်ပါကစ္စတန်နိုင်ငံကိုကင်တွယ်နိုင်တဲ့သဘောထားတင်းမာပြတ်သားသူအဖြစ်မဲဆွဲစည်းရုံးခဲ့ပါတယ်TV သတင်းဌာနတွေကထုတ်ပြန်တဲ့သဘောထားစစ်တမ်း၅ခုမှာမိုရီရဲ့ပါတီကလွှတ်တော်မှာနေရာ289ခုကနေ305ခုအထိအနိုင်ရနိုင်ခြေရှိပါတယ်။ဒီရေအတွက်ကစုစုပေါင်းနေရာ545နေရာရဲ့ထက်ဝက်အစိုးရဖွဲ့ဖို့လိုအပ်တဲ့အရေအတွက်ကိုကောင်းကောင်းကြော်ပါတယ်။လက်ရှိအစိုးရဆက်လက်နိုင်ခြေရှိတာနဲ့ stock ဈေးကွက်အခြေအနေကိုဆက်ဆက်ပြီးစီးပွားရေးကြံ့ကျင်သူစူနီလ်ရှာကအခုလိုပြောပြပါတယ်။
Basically for investors you know continuity of what they know is a very important thing and this
အခြေခံသဘောအရတော့ရင်းနှီးမြှုပ်နှံသူတွေအတွက်သူတို့သိထားတာတွေဆက်ပြီးဖြစ်ပေါ်တည်ရှိနေဖို့ကအရေးကြီးဆုံးပါပြုပြင်ပြောင်းလဲမှုတွေဆက်လုပ်ခဲ့တဲ့အခုအစိုးရကအာဏာပြန်ရမယ်ပုံပေါက်တော့စီးပွားရေးမူဝါဒတွေနဲ့သူတို့ရဲ့တက်တာချောင်ကြီးရေးဆောင်ရွက်ချက်တွေကမှန်းလို့ရတဲ့အရာတွေပါအခုချိန်ကစပြီးနောက်9နှစ်အတွင်းမှာရင်းနှီးမြှုပ်နှံသူတွေကဈေးကွက်ကိုတိတ်ပြီးယုံကြည်မှုရှိမယ်ဆိုရင်ဒါအန်အောစရာတော့မဟုတ်ပါဘူး။ဒါကြောင့်ပဲအခု stock ဈေးကွက်ထဲမှာ stock အမှတ် 900 ကျော်သွားခဲ့တာပေါ့
။ Rahul Gandhi ခေါင်းဆောင်နဲ့အဓိကအတိုက်ခံ Congress Party ကတော့ဒီ Uttar Pradesh ပြည်နယ်မှာ124နေရာကနေ128နေရာအထိအနိုင်ရမယ်လို့ခန့်မှန်းနေကြပါတယ်။64နေရာပဲရခဲ့တဲ့အရင်ရွေးကောက်ဖွဲ့တဲ့ဆိုင်ရင်တော့အများကြီးအခြေအနေကောင်းပါတယ်။ဘယ်လိုပဲဖြစ်ဖြစ်မဲပေးနိုင်သူလူပေါင်းတန်း900ကျော်မဲပေးတဲ့ဒီလိုကြီးကျယ်တဲ့ရွေးကောက်ပွဲမျိုးမှာမဲပေးသူတွေစီကအောက်ယူတဲ့သဘောထားစစ်တမ်းကအမြဲတမ်းတော့မှန်ကန်တိကျလေးမရှိပါဘူး။2004ခုနှစ်တုန်းကအမျိုးသားဒီမိုကရက်တစ်မဟာမိတ်အဖွဲ့ NDA နိုင်လိမ့်မယ်လို့သဘောထားစစ်တမ်းကပြောပေမဲ့နောက်ဆုံးမှာ Congress Party ညွန်ပေါင်းအဖွဲ့ကအနိုင်ရရှိခဲ့ပါတယ်။အခုနှစ်ရွေးကောက်ပွဲမဲရေတွက်တာတွေကတော့ဂျာတာပရိနေမှာပြည်ဆုံမှာဖြစ်သလိုတရက်ထဲမှာပဲရွေးကောက်ပွဲနောက်ဆုံးရလာလဲထပ်ပေါ်လာမှာမို့စောင့်မျှော်နားဆင်ဖို့ရှိကြောင်းပါခင်ဗျာ။
ကိုရမထွန်းပြပြသွားတာပါရှင်။ကျမတို့ VOA American တန်မြတ်ကိုစားလိုက်ကနေပြီးတော့ဝေဖန်ကြံပေးစာတွေပေးပို့လိုတယ်။သောတာရှင်တွေနားဆင်လိုတယ်။တေးသချင်းတွေတောင်းယူလိုတယ်ဆိုရင် VOA American တန်မြတ်ပိုင်းအစီအစဉ်ရန်ကုန်စားလိုက်ကြီးစားလိုက်တစ်တာမှ855ကိုစာရေးသားဆက်သွယ်နိုင်သလို email လိပ်စာ bamis@voanews.com ကိုလည်းစာရေးသားပေးပို့နိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။
ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ပါရှင်။ဖီယိုအမေရိကန်တန်ကနေ2019ခုနှစ်မေလ22ရက်အင်္ဂါနေ့မနက်ခင်းလက်ရှိအစီအစဉ်တွေကိုလိုင်းဒိုမီတာ3240 51နဲ့လိုင်းလံမီတာ190တို့ကနေနှာစင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်ရှင်။အခုဒုတိယပိုင်းအစီအစဉ်တွေထဲမှာတော့ကမ္ဘာသတင်းတွေကရေးသားထားတဲ့မြန်မာပြည်ကြောင်းကောက်နှုတ်ချက်တွေအီရန်သုံးအင်္ဂလိပ်သင်ကန်းစာနဲ့စီးပွားရေးကဏ္ဍမှာနှာစင်ရမှာကတော့
အခုနောက်ပိုင်းတော့ဟိုကျွန်တော်တို့ကလည်းစီးမီစီကနဲ့ဒါဒီမှာဝေးသွားမယ်ဆိုရင်ခီးသေးကိုပါတပ်ပုံရိုက်ဟိုနောက်တော့ဘယ်ကိုသွားမလဲတခါတည်းသတင်းပို့ပါ냐လောက်တဲ့နောက်ပိုင်းတော့
တာချီလေးမျိုးကဆိုင်ကယ်အငှားဝင်ဆောင်မှုလုပ်ငန်းတွေအကြောင်းရွှေတာချီခီးသွားလုပ်ငန်းဥက္ကဋ္ဌနဲ့ဆက်သွယ်မေးမြန်းထားတာကိုအလိုနာစင်ကြရမှာပါနောက်ပိုင်းမှာတော့သုတဆုံလေအမေရိကန်တခွင်စီစဉ်ကိုလည်းနာစင်နိုင်ပါလိမ့်ရှင်အခုတော့ data တွင်သတင်းလွှာတစ်ပုဒ်ကိုလည်းထုတ်လွှင့်ပေးခြင်းပါသေးတယ်တောင်တရုတ်ပင်လယ်ပြင်မှာအမေရိကန်ကမ်းခြေဆောင်တပ်ကအခုလတွင်စစ်ရေးလေ့ကျင့်ခဲ့တာဟာအငင်းပွားပွဲဖြစ်နေတဲ့ရေပိုင်နဲ့အတွင်းအမေရိကန်တွေကလည်းသူတို့ရဲ့ပါဝင်ပတ်သက်မှုကိုတိုးချဲ့လှုပ်ဆောင်လာနေတာကိုပြသလိုက်တာဖြစ်တယ်လို့ဒီဒေသကိုပိုင်ဆိုင်ကြောင်းအဓိကပြောနေတဲ့တရုတ်နဲ့အမေရိကန်တို့ရဲ့ကြားမှာတင်းမာမှုဖြစ်ပေါ်လာစေမဲ့အကြောင်းအရာသေးတစ်ခုလည်းဖြစ်လာပါတယ်ဒီအကြောင်း VOA သတင်းတောက် Labs Journey ပေးပို့ထားတဲ့သတင်းလွှာကိုကိုစော်ဝင်းလိုင်းကတင်ပြပါမယ်ရှင်
အမေရိကန်ကမ်းခြေဆောင်တပ်ကအမြန်ရင်ဘတ်သော့ဖာဖိလစ်ပိုင်ကမ်းခြေဆောင်တပ်ဖွဲ့တွေနဲ့အတူမေလ14ရက်နေ့ကရေချောင်းလုံခြုံရေးနဲ့တရားဥပဒေစိုးမိုးရေးဆိုတဲ့ခေါင်းစဉ်အောက်မှာပူးတွဲစည်းရေးလက်ချက်မှုပြုလုပ်ခဲ့ကြကြောင်းအိန္ဒိယနဲ့ပစိဖိတ်ဒေသဆိုင်ရာအမေရိကန်ကုတ်ကဲရေးဌာနကသတင်းထုတ်ပြန်ပါတယ်။အဲ့ဒီစည်းရေးလက်ချက်နဲ့နေရာနဲ့မလမကန်တောင်တရုတ်ပင်လယ်ပြင်အတွင်းကစကားဘိုရိုကျွန်းစုတွေရဲ့အနောက်ဖက်ဖိလစ်ပိုင်ကလူစွန်ကျွန်းအနီးမှာတရုတ်ရေတပ်တင်ပေါ်ကိုတွေ့ခဲ့ရကြောင်းဖိလစ်ပိုင်သတင်းမီဒီယာတွေမှာဖော်ပြကြပါတယ်။တရုတ်နဲ့ဖိလစ်ပိုင်အကြားအဲ့ဒီကျွန်းစုတွေကိုပိုင်ဆိုင်မှုအငင်းပွားနေတာဖြစ်ပြီးတရုတ်ရေတပ်တင်မောတွေက2012ခုနှစ်မှာအဲ့ဒီကျွန်းတွေကိုသိမ်းပိုက်ခဲ့ပါတယ်။အဲ့ဒီကျွန်းစုတွေအနီးဝန်းကျင်ကရေပိုင်နဲ့90ရာခိုင်နှုန်းလောက်ကိုတရုတ်တို့ကသူတို့ပိုင်ဆိုင်ကြောင်းပြောဆိုနေပြီးဖိလစ်ပိုင်အပါအဝင်တခြား၅နိုင်ငံကလည်းပိုင်ဆိုင်ကြောင်းပြောဆိုနေကြတာပါ။အမေရိကန်နဲ့ဖိလစ်ပိုင်ရေတပ်တို့မကြာခဏစီးရေးလက်ချက်မှုပြုလုပ်လို့ရှိပေမဲ့အခုလိုကမ်းခြေဆောင်တပ်တွေပါဝင်တာကတော့အင်မတန်ရှားပါးပါတယ်။1950ခုနှစ်ခရဲကအမေရိကန်နဲ့မဟာမိတ်စာချုပ်ချုပ်ဆိုထားတဲ့ဖိလစ်ပိုင်နိုင်ငံကိုအမေရိကန်ကမ်းခြေဆောင်တပ်ဖွဲ့ကတင်မောတွေလွန်ခဲ့တဲ့9နှစ်ကနောက်ဆုံးသွားရောက်ခဲ့တာပါဒီဒေသမှာတရုတ်တို့ရဲ့စီးရေးအရတိုးချဲ့လာနေမှုနဲ့ပုံမကောင်းမွန်တိုးတက်လာနေတဲ့တရုတ်တို့ရဲ့ကာကွယ်ရေးစနစ်ကိုဗက်ပေါင်းစုံကဟန်တားနိုင်ရေးအတွက်အမေရိကန်ကမ်းခြေဆောင်တပ်ရဲ့အမြန်ရင်ကိုအခုလိုဆစ်လွတ်လိုက်တာဖြစ်တယ်လို့တိုကျိုမြို့အခြေစိုက် International Christian တက္ကသိုလ်ကအကြီးတန်းနိုင်ငံရေးနဲ့နိုင်ငံတကာရေးရာပါမောက်ကစတီဖန်နေဂီကပြောပါတယ်
That's about interoperability. That's about increasing their capabilities. That's a message to Beijing that the United States is engaging.
တို့နဲ့လူပူးပေါင်းဆောင်ရွက်မှုတွေကောင်းလာအောင်လုပ်နိုင်ရေးဆိုမြန်မာလာအောင်အခုလိုစီးရေးလေ့ကျင့်နေတာပါ။အမေရိကန်ပြည်အောင်စုဟာဒီဒေတာမှာစီးရေးတက်တက်တာမဟုတ်ပဲအဆင့်၄-၅ဆင့်လောက်ပါဝင်ဆောင်ရွက်နေတယ်ဆိုတာတရုတ်နိုင်ငံကိုသတင်းစကားပေးလိုက်တာပါပဲ
။အကျယ်ဝန်းအဖြစ်စတူယန်ကီလိုမီတာ၃သန်းခွဲရှိတဲ့ဒီရေပိုင်နဲ့မှာအမေရိကန်တို့ကပိုင်ဆိုင်ကြောင်းပြောဆိုနေတာမရှိပေမဲ့ကုန်စည်စီးစင်းရေးမှာအရေးပါတဲ့ဒီရေချောင်းဒေတာကိုနိုင်ငံတကာကတုံးလို့ရအောင်ဖွင့်ထားခြင်းနဲ့ဆန္ဒရှိနေတာပါ။ဒါကြောင့်လဲအမေရိကန်ကဒီဒေတာကိုရေတပ်သင်္ဘောတွေမကြာခဏဆီလွတ်လေးရှိပါတယ်။အာရှတိုက်မှာစစ်အင်အားအတောင့်တင်းဆုံးတရုတ်နိုင်ငံကစစ်အင်အားတိုးချဲ့လာတာကြောင့်အလုံးအတွက်စိုးရင်စရာဖြစ်လာခဲ့ပါတယ်။အမေရိကန်ကတရားဥပဒေစိုးမိုးရေးအတွက်ရည်ရွယ်ပြီးကမ်းခြေဆောင်သင်္ဘောတွေဆီလွတ်ခဲ့တာဟာရေချောင်းပဋိပက္ခဖြစ်မှာကိုဟန်တားတဲ့အနေနဲ့လှုံ့ဆော်ခြင်းဖြစ်တယ်လို့တိုက်ပွဲအခြေစိုက်တောင်တရုတ်ပင်လယ်ပြင်ဆိုင်ရာသုတေသနအဖွဲ့အကြီးအကဲဂျိုနာသန်စပန်ဂလာကပြောပါတယ်ဖြစ်လာနိုင်ခြေရှိတဲ့မွေးရေးဆေးဝါးမောင်ခိုကူးမှုနဲ့တရားမဝင်ငါးဖမ်းလုပ်ငန်းတွေကိုဟန်တားဖို့အတွက်တရုတ်နဲ့ထိုင်ဝမ်တို့ကလည်းသူတို့ရဲ့ရေတပ်တင်မောတွေကိုဆစ်လွတ်ခဲ့တယ်လို့ဂျိုနာသန်စပန်ဂလာကပြောပါတယ
် It would be reasonable to try and frame any sort of operations in the South China Sea or any sort of cooperation
တောင်တရုတ်ပင်လယ်ပြင်တွင်စစ်စင်ရေးတစ်ခုလုပ်နိုင်တယ်လို့အကြောင်းပြပြောဆိုလို့ရနိုင်တယ်လို့ရေချောင်းကာကွယ်ရေးအတွက်ပူးပေါင်းဆောင်ရွက်မယ်စားတရားဥပဒေစိုးမိုးရေးအတွက်ဒေတာတွင်းနိုင်ငံတွေနဲ့ပူးတွဲလှုပ်ဆောင်နေပါတယ်လို့ပြောလို့လည်းရနိုင်တာပါပဲ
။တောင်တရုတ်ပင်လယ်ပြင်ကိုပန်ဆိုင်ကြောင်းပြောဆိုနေကြတဲ့တခြားနိုင်ငံတွေနီးတူဖိလစ်ပိုင်နိုင်ငံဟာလည်းတရုတ်နဲ့စစ်အင်အားချင်းရှင်လို့မရနိုင်ပါဘူး။ဒါပေမဲ့တချိန်ကဖိလစ်ပိုင်ကိုကိုလိုနီအဖြစ်အုပ်ချုပ်ခဲ့တဲ့အမေရိကန်နဲ့ စေစွနှစ်ပေါင်းများစွာသဘောတူစာချုပ်ချုပ်ဆိုထားခဲ့နိုင်တာနဲ့၆နှစ်လောက်ပူးတွဲစည်းရေးလက်ချက်မှုတွေလုပ်နိုင်ခဲ့တာတွေကဖိလစ်ပိုင်အတွက်အကာအကွယ်ရစေနိုင်ပါတယ်။တောင်တရုတ်ပင်လယ်ပြင်အတွင်းကစကားဘိုလိုကျွန်းစုကိုသူပိုင်ကိုပိုင်တရုတ်နဲ့ဖိလစ်ပိုင်တို့အငင်းပွားနေတဲ့ကိစ္စမှာနိုင်ငံတကာခုံတမာတိဖွဲ့ကဖိလစ်ပိုင်ကို2016ခုနှစ်မှာအနိုင်ပေးခဲ့ပါတယ်။ဒါပေမဲ့တရုတ်တို့ကတော့အဲ့ဒီကျွန်းစုတွေအနီးမှာသူတို့ရဲ့တင်မောတွေကိုဆေးလွတ်ထားစေဖြစ်ပါတယ်ခင်ဗျာ။
ကိုဇော်ဝင်းလှိုင်ပြပြသွားတာပါရှင်ခုဆက်ပြီးတော့နားဆင်ရမယ့်ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းတွေကိုတော့ကျွန်မကပဲမူလဆောင်ပါရှင်ရဲ့အပေါ်မပြတ်ကောက်နှုတ်တင်ပြပေးထားပါရရှင်တရုတ်ရဲ့လွှမ်းမိုးမှုကိုမြန်မာကြောက်ရွံ့ဆိုတဲ့ခေါင်းစဉ်နဲ့ရေးသားထားတဲ့ The Indian Express ကသတင်းဆောင်ပါတစ်ပုဒ်ကိုပြောပြချင်ပါတယ်မြန်မာနိုင်ငံမှာအဓိကလက်နက်ကိုင်အုပ်စု25စုရှိနေပြီးလက်နက်ကိုင်အဖွဲ့5ဖွဲ့ကအစိုးရနဲ့တနိုင်ငံလုံးအပြည့်ရစဲရေးသဘောတူညီစာချုပ်မှာလက်မှတ်ရေးထိုးဖို့ညှင်းဆန်နေပါတယ်ကချင်ပြည်နယ်ဟာဆိုရင်အိန္ဒိယနဲ့ရောတရုတ်နယ်ပါနေမြေချင်းထိစပ်နေတာပါတရုတ်နိုင်ငံဟာကချင်ပြည်နယ်ထဲကတောင်ချမ်းသူ၄ဘွဲ့နဲ့လည်းဆက်ဆက်မှုရှိနေပါတယ်အဲ့ဒီထက်ကနှစ်ဖွဲ့ဟာအိန္ဒိယက ULFA နဲ့ NHCN K လို့တောင်ချမ်းသူအဖွဲ့တွေနဲ့လည်းဆက်ဆက်နေဆဲရှိပါတယ်သူတို့ဟာအိန္ဒိယခွဲထွက်ရေးအုပ်စုတွေကိုကူညီဖို့တရုတ်နဲ့မြန်မာနယ်စပ်တွေမှာအဲ့ဒီအုပ်စုတွေနေထိုင်လှုပ်ရှားနိုင်ဖို့အတွက်တွေကိုကူညီကြပါတယ်အဲ့ဒီလိုအခြေအနေဖြစ်နေပေမဲ့မြန်မာတပ်မတော်ဟာအိန္ဒိယနဲ့ပူးပေါင်းပြီးအိန္ဒိယအကြမ်းဖက်အဖွဲ့ကိုထိတိယောက်ယောက်မနှိမ်နှင်းနိုင်ပဲဖြစ်နေပါတယ်။တရုတ်အစိုးရနဲ့နားလည်မှုရထားတဲ့ကချင်သို့မဟုတ်ဝတိုင်းရင်းသားလက်နက်ကိုင်အုပ်စုတွေခိုအောင်ရာတရုတ်နယ်စပ်မှာရင်ဆိုင်နေရတဲ့ပြဿနာကမြန်မာအစိုးရအတွက်ပိုးပြီးတော့ကြီးမားပါတယ်။အဲ့ဒီလိုအနေအထားတွေကတရုတ်နိုင်ငံအနေနဲ့မြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တို့ကြားပြန်လည်ရင်ကြားစီရင်မှပါဝင်လာဖို့ဖြစ်လာပါတယ်။တရုတ်စီးပွားရေးသမားတွေဟာမန္တလေးနဲ့မြန်မာနိုင်ငံအနှံ့မှာရှိနေပေမဲ့လူသိမများလာပါဘူး။ဒါပေမဲ့အမေရိကန်ဒေါ်လာ3ဘီလီယံကုန်ကျမဲ့မြစ်ဆုံစီမံကိန်းနဲ့ရေအားလျက်စစီမံကိန်းကြောင့်တော့တရုတ်ရဲ့ပုံရိပ်ဟာအကြီးအကျယ်ထိခိုက်နေရပါတယ်။မကြာခင်ကကျင်းပခဲ့တဲ့တရုတ်ရဲ့ကမ္ဘာလမ်းစီမံကိန်းအပေါ်နိုင်ငံတကာရဲ့သုံးသပ်ချက်ဆိုင်ရာဆွေးနွေးပွဲကိုဒေါ်အောင်ဆန်းစုကြည်လည်းတက်ရောက်ခဲ့ပါတယ်။ဒေါ်အောင်ဆန်းစုကြည်ရဲ့အဲ့ဒီခီးစဉ်အတွင်းဆွေးနွေးမှုတွေမှာတော့မြစ်ဆုံဆယ်စီမံကိန်းနဲ့ပတ်သက်လို့ဘာအာမခံချက်မှပေးမသွားခဲ့တာစိတ်ဝင်စားစရာကောင်းတဲ့အကြောင်းနဲ့ဆောင်းပါးကိုအဆုံးသတ်ထားပါတယ်ရှင်။တနိုင်ငံလုံးအပြည့်အယက်ရေးဆိုတဲ့အယူဆဟာအလွန်ကောင်းပေမဲ့ရေးပေါ်အယုတ်ရေးသလိုဖြစ်နေတယ်ဆိုတဲ့သုံးသပ်ချက်ကိုဒေါက်တာ S. Chandra Sikaran က Euro Asia Review မှာရေးသားထားပါတယ်။မြန်မာတနိုင်ငံလုံးအပြည့်အယက်သဘောတူညီချက်ရဖို့ထိုင်းနိုင်ငံချင်းမိုင်မြို့မှာတိုင်းရင်းသားလက်နက်ကိုင်ဆွဲဘွဲ9ရက်ကြာတွေ့ဆုံခဲ့ကြပါတယ်။ငင်းချမ်းရေးဆွေးနွေးနေကြတဲ့တိုင်းရင်းသားအဖွဲ့တွေအနေနဲ့ KNU ကရင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကတော့ဆွေးနွေးပွဲကနေထွက်ခွာသွားပြီးဖြစ်ပါတယ်။ဒီဆွေးနွေးပွဲကိုလွတ်လပ်လပ်လပ်လှုပ်ရှားသွားလာနိုင်တဲ့တခြားသူတွေနဲ့တိုင်းပင်ဆွေးနွေးရလဲကူတဲ့နေပြည်တော်မှာမလုပ်ဘဲဘာကြောင့်ချင်းမိုင်မှာလှုပ်ကြသလဲဆိုတာကတော့တည်တည်ကြွယ်ကြွယ်မရှိပါဘူး။အပြည့်ရဆွေးနွေးဖို့သဘောတူထားတဲ့ဆဲဘွဲဟာအင်အားတောင့်တင်းခိုင်မာတဲ့အဖွဲ့တွေမဟုတ်ကြပါဘူး။အင်အားတောင်တင်းတဲ့ဝါလက်နက်ကိုင်အဖွဲ့နဲ့တခြားမြောက်ပိုင်းမဟာမိတ်အဖွဲ့တွေကအပြစ်ရက်လက်မှတ်ထိုးရေး NCA မှာပါဝင်လူကြဟန်မတူပါဘူးဒီထက်ပိုပြီးအရေးကြီးတာကတော့သူ့အကြောင်းပြချက်တွေနဲ့သူရှိနေကြတဲ့ရခိုင်နဲ့ကချင်လက်နက်ကိုင်အဖွဲ့တွေကလွဲလို့ကြံတဲ့အဖွဲ့တွေဟာတရုတ်ရဲ့အထောက်ပံ့အကူအညီတွေကိုအပြည့်အဝရရှိနေတဲ့အကြောင်းဆောင်းပါရှင်ကရေးသားထားပါတယ်ဒီနေရာမှာငင်းချရေးဆွေးနွေးပွဲမှာအဓိကဆွေးနွေးရမယ့်ကိစ္စကနှစ်ခုရှိနေပါတယ်မြောက်ပိုင်းမဟာမိတ်၄ဘွဲ့နဲ့UWSA ဝ NDAA မိုင်းလာနဲ့ SSPP ဝန်ဟိုင်းအဖွဲ့တွေနဲ့ဖွဲ့စည်းထားတဲ့ FPNCC ခေါ်ပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီရဲ့ရည်မှန်းချက်ကတပ်မတော်ကိုလွှတ်တော်တဲ့နေရာပေးထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုဖယ်ရှားဖို့ဖြစ်ပါတယ်။ FPNCC ကအကြံပြုထားတဲ့အပြည့်ရရေးလုပ်ငန်းစဉ်တွေဟာအစိုးရဘက်ကတင်ပြထားတဲ့အချက်တွေနဲ့လုံးဝကွဲပြားပါတယ်။နောက်တစ်ချက်ကတော့ပြည်တွင်းစစ်တမ်းခံနေရတဲ့ရခိုင်ပြည်နယ်အရေးဖြစ်ပါတယ်။ရခိုင်လက်နက်ကိုင်အဖွဲ့ဘက်ကကြေညာချက်တွေအရမေလ3ကနေ12ရက်နေ့အထိတိုက်ပွဲပေါင်း33ခုရှိခဲ့ပြီး73ရက်နေ့မှာတော့တိုက်ပွဲကြီးပွဲဖြစ်ခဲ့တယ်လို့ဆိုပါတယ်။အဲ့ဒီလိုအခြေအနေတွေအတွင်းမှာထိုင်းနိုင်ငံချင်းမိုင်မြို့မှာမြန်မာတနိုင်ငံလုံးအပြစ်ရရေးအတွက်ကျင်းပခဲ့တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့10ဘွဲ့ရဲ့9ရက်ကြာဆွေးနွေးပွဲကတော့ရေးပေါ်အယုတ်ရေးသလိုဘာမှအရာထင်ခဲ့ပုံမရပါဘူးလို့စောင်းပါကိုအဆုံးသတ်ထားပါတယ်ရှင်။ဒီအမေရိကန်တန်ရဲ့အင်ကာနိမနက်ခင်းစီစဉ်တွေကိုနားဆင်နေကြရတာဖြစ်ပါရဲ့ရှင်။ အခုဆက်ပြီးတော့နားဆင်လေ့လာကြရမယ့် American Style မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လာလတန်းကစီစဉ်ပို့ချပေးထားပါတယ်ရှင
်ဒီနေ့မနေ့တွေ့တင်ပြမယ့် EDM အသုံးကတော့
To get cold feet
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက TO2GET get to get ga yura COLD cold ga ada FEET feet ga che dau so lo square thulung ye long gao de be ga ro che dau e da bo shin di thong sin tet la da ga ro takri 1605 ku ga lombard zagabong ga ni lo tacho tu de ti lo ga so ja ba de phe ka sa de lu ga phe shong lo pa san ma shi do bu phe pai ga thwet chin bi so tu che dau dwi e ni bi lo sin ji pe le shi de lo so ba de ဒါကြောင့်မို့လေ to get cold feet ကတခုခုလောက်တော့မယ်အဲ့ဒီအလုတ်ကလည်းခက်မယ်သူ့တွေအန္တရာယ်ရှိမယ်ဒုက္ခရောက်စေမယ်ဆွရမယ်ဆိုရင်လောက်ခဏဒီမှာမလုတ်ရဲတော့လို့မလုတ်ဖဲနေတာကို to get cold feet လို့ရည်ညွှန်းပြောတာဖြစ်ပါတယ်တကယ်ကြတော့လေကျမတို့လူသားတွေနေနဲ့တခုခုအရေးစွန်ပြီးလောက်ရမယ်ဆိုရင်ခြေလေးလက်တွေအေးစမြဲဆိုတာလေတော့ရရှိများသိပါဖဲရှုံပြီးဖဲသမားကဖဲပိုင်းကမထွက်ဖဲဆက်ပြီးရိုက်နေမယ်ဆိုရင်သူမှာပြဿနာဖြစ်မှာဆိုတော့လန့်လို့ကြောက်လို့ဒီစင်ကြီးပြောတဲ့အဓိပ္ပာယ်ဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Group ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် The groom got cold feet before his wedding day and decided to cancel the ceremony
သူတို့သားကမင်္ဂလာဆောင်မရဲ့မတိုင်ခင်ကြောက်သွေးဝင်လာပြီးမင်္ဂလာမဆောင်ရတော့လို့အခမ်းအနားကိုဖျက်သိမ်းဖို့ဆုံးဖြတ်ခဲ့တယ်လို့အဓိပ္ပာယ်ရပါတယ်
The groom got cold feet before his wedding day and decided to cancel the ceremony.
Chao tui win la bi ni ma lou ya me ha gu ma lou ye be ma lou phe ni de so yin be lu pyo ma le
to get cold feet
lu pyo lu ya ba de a ra ga ro di ni minute twe tin pya ke de idiom a thong me phit ba de
တလလာဒန်စီစဉ်ထုတ်လွှင့်ပေးနေတဲ့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာခဲ့ကြရပြီးတဲ့နောက်အခုစီးပွားရေးကဏ္ဍကိုနှာစင်ရပါမယ်ရှင်။ထိုင်းလာအိုမြန်မာသုံးနိုင်ငံနယ်စပ်ကတာချီလိပ်မြို့ရဲ့အဓိကစီးပွားရေးလုပ်ငန်းတစ်ခုဖြစ်တဲ့ Cycle Taxi လုပ်ငန်းကိုမိခိုနေသူမိသားစုတွေယာနဲ့ချီပြီးတော့ရှိနေပါတယ်။ဒေသရင်းအသုံးတွေမကပဲနယ်စပ်ဖြတ်ကျော်ဝန်ဆောင်မှုကိုပါပေးနေတဲ့ Cycle အမကားဝန်ဆောင်မှုလုပ်ငန်းတွေဘလို့လဲပတ်နေသလဲဆိုတာကိုရွှေတာချီခရီးသွားလုပ်ငန်းဥက္ကဋ္ဌဥဖို့ဆန်နဲ့ဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာမတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင်။
မြန်မာထိုင်းလာအိုသုံးနိုင်ငံနယ်စပ်မြန်မာပစ်ချမ်းမှာရှိတဲ့တချီလိပ်မြို့မှာစီးပွားရေးလုပ်ငန်းကြီးတွေထဲဝန်ဆောင်မှုလုပ်ငန်းတွေကတော့ပိုများပါတယ်ဒီထဲမှာလူပေါင်းများချီလုပ်ကင်နေတဲ့လုပ်ငန်းတစ်ခုက Cycle Carry လုပ်ငန်းဖြစ်ပါတယ်အရင်တုန်းကတော့ Cycle Taxi ဆွဲတာတရားဝင်အသိအမှတ်ပြုထားတာမဟုတ်ပါဘူးတဲ့တရားဝင်ဖြစ်အောင်စ조사ခဲ့ရတယ်လို့ရွှေတချီခီးသွားလုပ်ငန်းဥက္ကဋ္ဌဥပိုဆန်ကအခုလိုပြောပြပါတယ
်အခုတော့အဆင်ပြေသွားတယ်ခင်ဗျအရင်တော့ကတော့ကျွန်တော်တို့ဒီနှစ်ပိန်းဆိုင်ငယ်လုပ်ငန်းကတရားမဝင်ဘူးဆိုပြီးတော့မှဟိုပိတ်ပင်နေတဲ့ဟာမျိုးတွေရှိပါတယ်ခင်ဗျအဲ့ဒီခါမှာကျွန်တော်တို့ကဒီအတင်းသား900အတွက်ကျွန်တော်တို့ကသက်ဆိုင်ရာမှာတင်ပြယူတော့မှအခုလိုမျိုးဆင်ငယ်ဆင်ငယ်လှုပ်လာတဲ့အတွက်အခုတော့အဆင်ပြေနေပါတယ်ခင်ဗျဟုတ်ပ
ါရွှေတာချီခီးသွားလုပ်ငန်းအောက်မှာတချီလေးတဝမ်းနေရာစုံကနေဆိုင်ငယ်တက္ဆီငှားစီရလွယ်ကူစေဖို့ဂိတ်ပေါင်း62ခုဖွင့်လှစ်ထားပြီးတာဝန်ခံတွေနဲ့ဖွဲ့စည်းထားပြီးဒီလိုလောက်ရတာဘာကြောင့်ပါလဲဆိုတာကိုလေရွှေတာချီခီးသွွားလုပ်ငန်းဥက္ကဋ္ဌဥပိုဆန်ကအခုလိုပြောပြပါဗျ
။အော်မဟုတ်ဘူးကခီးသွွားတွေအတွက်ကအားလုံးအတွက်ပါခင်ဗျလုံချုံရေးအားလုံးအတွက်အဆင်ပြေအောင်ကျွန်တော်လုပ်ထားတာပါခင်ဗျ။ခီးသွွားတွေကလည်းအလွယ်တကူသူတို့ဟိုသွားလာနေတဲ့နေရာတွေမှာကျွန်တော်တို့ကဂိတ်က62ဂိတ်လောက်ရှိတယ်ခင်ဗျ။ဒီတက်ဆိတ်မျိုးပေါ်မှာဖြန့်ကျက်ထားတာလေ။62ဂိတ်လောက်ရှိတယ်သူတို့သွားတဲ့နေရာမှာအလွယ်တကူဖြီးလို့ရနိုင်အောင်လုပ်ထားတယ်နောက်ပြီးတော့ခီးသွွားတွေကိုဟိုလိုလာတဲ့ပုံပြီးမတောင်းအောင်လို့လည်းကျွန်တော်တို့ကစီမံကြည့်ကြထားပါတယ်ဗ
ျ Cycle ငှားတွေကိုသုံးဆွဲသူတွေကတော့ဒေတာရင်းသွားဖို့ရောနေဆက်ဖြတ်ကျော်သွားဖို့ပါပါပါတယ်လူစိမ့်တွေမြတ်တက်တဲ့နေဆက်မှာခီးသွွားတွေလုံခြုံရေးအတွက် Cycle Taxi မောင်းသူတွေကိုအလွယ်မှတ်မိအောင်လဲစီစဉ်ထားတဲ့အကြောင်းရွှေတာချီခီးသွွားလုပ်ငန်းဥက္ကဋ္ဌကပြောပါတယ
်ဟုတ်ကဲ့ခင်ဗျကျွန်တော်တို့ကလေဒီတချင်လေးကဟိုထိုင်းနိုင်ငံရောလောနိုင်ငံရောနေဆက်ဖြစ်တဲ့အတွက် ဒီနှစ်ပိန်းသမားတွေကိုကျွန်တော်တို့စနစ်တကျပေါ့နော်ခီးသွားလာပြီးလုပ်ငန်းတွေလုပ်နေတယ်ခင်ဗျအဲ့ဒီခါမှာခီးသွားပြီးစိတ်ချအောင်လို့ကျွန်တော်တို့ကအင်ဂျီလေးတွေထုတ်ပေးတယ်အဲ့အင်ဂျီရဲ့နောက်မှာမှကျောနံပါတ်ရှိတယ်ချိန်မှာလည်းကျောနံပါတ်တွေရှိတယ်အဲ့မှာသူတို့ထိန်းကြောင်းတဲ့ဂိတ်လက်ဂိမ်မှုတွေဒူးဂိမ်မှုတွေစီကန်ထိန်းတွေလည်းကျွန်တော်တို့ထားပြီးတော့ဆောင်ရွက်နေတာပါဗျ
နေဆက်ဒေတာခီးတယ်တွေလွယ်ကူဖို့နေဆက်ဖြတ်ကျော်သွားရောက်ဖို့ကိုလည်းစိုက်ကယ်တက္ကစီမောင်းသူတွေကကူညီပေးတယ်လို့လည်းဥပိုလ်ဆန်ကပြောပါတယ
်အကြောင်းမျိုးမျိုးကြောင့်ခီးတယ်တွေကတချို့အဝေးရလာတဲ့လူတွေလည်းရှိတယ်ခင်ဗျအဝေးရလာတဲ့အခါကျဒီမြို့ရင်းကိုပဲသွားလာတဲ့ခါတည်းရှိတယ်ဟိုတခါတလေကြာရင်လည်းထိုင်းနိုင်ငံထိသွားတဲ့ဟာမျိုးတွေလည်းရှိပါတယ်ခင်ဗျထိုင်းဘက်ကိုခောက်ကဲခင်ဗျကိုခီးသွားရဲ့ဟိုမှတ်ပုံတွေပါလို့ရှိရင်ကျွန်တော်တို့တက္ကစီသမားတွေကအဲ့မှာလာဘကားမှာတတ်မှတ်တဲ့စာအုပ်တွေဘာတွေတရားကုလက်မှတ်တွေဟိုသူတို့ပဲဥဆောင်ပြီးလိုက်လုပ်ပြီးတော့မှအတူတကွအတူသွားရင်တော့ရပါတယ်ခင်ဗျဟိုဖြီးသွားမှနိုင်ငံသားဒီမှတ်ပုံတွေအဓိကပါဖို့ပါပဲခင်ဗ
ျဆိုင်ကယ်ကယ်ရီမောင်းသူအတင်းသားပေါင်း900လောက်ရှိပြီးစီးပွားပြင်မဟုတ်ပေမဲ့လို့မိသားစုရက်တည်နိုင်တဲ့ဝင်ငွေမျိုးတော့ရပါတယ်တဲ့
တက္ကစီသမားတွေကတော့အားလုံးလူ900လောက်ရှိပါတယ်ခင်ဗျအဲ့ကျွန်တော်တို့ရဲ့အတင်းသားဆိုတာကျွန်တော်ချေတာချီလူမှုကွန်ရက်အတင်းဆိုတဲ့ခေါင်းစဉ်အောက်မှာဆိုင်ငယ်ဆွဲနေတဲ့အတင်းသားကိုပြောတာပါခင်ဗျ။ခီးသွားကဒီ2019 ခုနှစ်တင်နောက်ပိုင်းမှာတော့နော်ဟိုဒီမြို့နေတဲ့လူတန်းစားတွေတောင်ပေါ်ကလူတန်းစားတွေကစီးပွားရေးကျဆင်းလာတဲ့အများကျွန်တော်တက်စီသမားတွေဝင်ငွေကလည်းနည်းနည်းလေးတိတိတတ်တတ်ကျဆင်းလာတယ်ဆိုတဲ့ဟိုအတန်လေးတွေလည်းကြားပါတယ်ခင်ဗျ။အရင်တုန်းကတော့ဒီ300 500တော့ကဝင်တဲ့အဲလုပ်ငန်းကနေအခုကတရက်ကို200လောက်မရရအောင်တော့မှမနည်းလေးစူးစမ်းပြီးဆောင်ရွက်နေရတဲ့သဘောကြီးရှိပါတယ်ခင်ဗ
ျနေဆင်းမြို့တာချီလေးရဲ့စီးပွားရေးကတဖက်နိုင်ငံတွေကစီးပွားရေးပေါ်မှာလဲမူတည်နေတာပါဒီဘက်နှစ်တွေမှာတော့ဒေတာရင်ကုလူဆက်ဆံမှုရော့နေလာတာနဲ့အတူစိုက်ကယ်ကယ်ရီသမားတွေအတွက်နေစဉ်ဝင်ငွေကဘလောက်များရှိနေပါသလဲ
စီးပွားဖြစ်တော့မဟုတ်ဘူးပေါ့တို့တနေ့တာလုပ်ငန်းလေးတွေတော့ဟိုဝင်ငွေလေးတော့မိသားစုတွေတော့ဟိုရပါတယ်ခင်ဗျအရင်တော့ဆိုရင်တော့2016ခုနှစ်လောက်ကဆိုရင်တော့တို့ကတနေ့ဆိုရင်ဖြန်းဖြန်း300နဲ့500လောက်ကအနည်းဆုံးဝင်တာတော့ရှိတာပေါ့လေ300နဲ့500ကြားပေါ့နော်အခုလက်တလို့တော့အဲ့လိုမျိုးခီးသွားတာဒါပဲနည်းနည်းလေးဟိုပြုတဲ့ခါကျတော့အဲ့လောက်တော့မဝင်တော့ဘူးပဲဗျာဟိုတနေ့ဘတ်200ကျော်လောက်ကတော့ဟိုလူတိုင်းလူတို့တော့ရကြပါတယ်ဗျာခီးသွားကဒီ2019ခုနှစ်တင်နောက်ပိုင်းမှာတော့နော်ဟိုဒီမြို့နေတဲ့လူတန်းစားတွေတောင်ပေါ်ကလူတန်းစားတွေကစီးပွားရေးကျဆင်းလာတာနဲ့အများကျွန်တော်တက်စီသမားတွေဝင်ငွေကလည်းနည်းနည်းလေးတိတိတတ်တာကျဆင်းလာတယ်ဆိုတော့ဟိုအတန်လေးတွေလည်းကြားပါတယ်ခင်ဗျ
တာချီလေးကနေဆိုင်ကယ်အငှားလိုက်သူတွေအတွက်အခက်ခဲတွေမှုခင်းတွေကလည်းရှိပါတယ်တခါတလေအသက်အန္တရာယ်ကြုံရတတ်တာတွေလည်းရှိတတ်ပြီးအခုတော့တက်နိုင်သလောက်အကာအကွယ်ပေးနိုင်ဖို့ကြိုးစားနေတယ်လို့လည်းရွှေတာချီခီးသွားလုံကဥက္ကဋ္ဌဥပုသံကပြောပါတယ်
အလုံးစုံရတခါတည်းကြတော့လေဒီလိုရှိတယ်ခင်ဗျာဟိုဆိုင်ငယ်လာ90လို့ဘာလို့နဲ့မှအဝေးကိုခေါ်သွားပြီးမှတခါတည်းကြလေဟိုတက်စီသမားကိုတက်ပြတ်ပြီးမှယူသွားတဲ့ဟာတွေဆိုင်ငယ်ပါတုသွားတဲ့ဟာတွေတော့ရှိပါတယ်အခုနောက်ပိုင်းတော့ဟိုကျွန်တော်တို့ကလည်းစီမီစီကနဲ့တက်စီသမားအဝေးသွားမယ်ဆိုရင်ခီးတယ်ကိုပါတပ်ပုံရိုက်ဟိုနောက်တော့ဘယ်ကိုသွားမလဲတခါတည်းသတင်းပို့ပါညာလောက်တဲ့နောက်ပိုင်းတော့အခုနောက်ပိုင်းတော့အဲ့ဒါမျိုးလေးတော့လည်းတိတ်မရှိတော့ဘူးခင်ဗျာ
ခီးသွားတဲ့အနေနဲ့ကိုငှားသွားတဲ့ဆိုင်ငယ်အငှားရှင်မောင်းကိုအမှတ်စဉ်အရာအလွယ်တကူသိနိုင်ပေမဲ့လို့လဲဆိုင်ကယ်ကယ်ရီသမားတွေအတွက်ကတော့ကိုယ်ဆိုင်ကယ်မှာလိုက်လာတဲ့သူကဘယ်သူလဲဘာပစ္စည်းတွေများတယ်လာမလဲဆိုတာကိုမသိနိုင်တဲ့အခက်ခဲကတော့ရှိနေစေပါလို့လဲရွှေတချီခီးသွားလုံကဥက္ကဋ္ဌဥပိုလ်ဆန်ကပြောပြပါတယ်ရှင
်ခီးတယ်ကိုလည်းဟိုသိလို့မလွယ်သေးဘူးနောက်ပါသူတင်လာတဲ့ပစ္စည်းကိုလည်းကျွန်တော်တို့ပစ္စည်းသမားတွေကခြာပိုင်ခွင့်မရှိတဲ့အတွက်သူ့မှာဘာတင်လာတယ်ဆိုတာလည်းကျွန်တော်တို့မသိရတဲ့အားကြောင့်ကျွန်တော်တို့အားနဲ့တူတော့အများကြီးရှိပါတယ်ခင်ဗျာဟုတ်ကဲ့
မတ်တင်ဂီထိုင်စီစဉ်တက်ဆက်ပေးနေတဲ့စီးပွားရေးကဏ္ဍကိုတင်းင်းလာနေညပိုင်းမှာအစ်ထုတ်လွှင့်ပေးပြီးအခုလိုအင်ကာနေမနက်ပိုင်းမှာနောက်တစ်ကြိမ်ပြန်ပြီးတော့နားဆင်နိုင်ပါလိမ့်ရှင်အခုသုတဆောင်လင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ခြင်းရောက်ပါပြီဒီတစ်ပတ်မှာတော့အမေရိကန်အစိုးရရဲ့ Fulbright ပညာတော်သင်ဆုရရှိပြီးပြည်သူ့ကျန်းမာရေးမဟာဘွဲ့အတွက် Harvard Stack တို့မှတက်ရောက်တင်ကြားနေတဲ့ Silent Tech ရဲ့သူ့ရဲ့စီးပွားပညာရေးအစီအစဉ်တွေနဲ့ပတ်သက်ပြီးတော့ကိုအောင်အောင်ကဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်ရှင်
ဆိုတော့ Silent Tip ကဒီအမေရိကမှာပေါ့လေ Fulbright ပညာတော်သင်ဆုနဲ့လာတာပေါ့ဆိုတော့ဒီအမေရိကမှာလည်းပဲ Harvard ကျောင်းမှာရခဲ့တယ်ဆိုတဲ့အခါကျတော့အဲ့ဒီ လိုမျိုးဒီ Fulbright အစီအစဉ်နဲ့ဘယ်လိုလာတက်ဖြစ်ခဲ့လဲဆိုတာကိုအရင်ဆုံးပြောပြပေးပါလား
။အော်ဟုတ်ကဲ့ပါဗျာ။ဒီ Fulbright ရောက်တဲ့အချိန်မှာကိုပဲကြောင်းတက်ချင်တယ်။အဲဘေပါရရက်ကိုတက်ချင်ပါတယ်ဆိုတော့အဓိကတော့ကိုပဲပါတာရက်ကိုတက်ချင်တာကိုဦးစားပေးပြီးတော့တင်တာပေါ့နော်။ရှောက်ပြီးတော့မှပြင်ဆင်ပြီးတော့ရှောက်တယ်။ရှောက်ပြီးတော့မှ Fulbright ကနေဟိုရွေးချယ်ပြီးတော့ English TOEFL ဖြေရတယ်။ Interview ဖြေရတယ်။အစင်းစင်းနဲ့ချက်ကျော်ပြီးရဲ့ခါကြမှာနောက်ဆုံးအဆင့်ရောက်သွားပြီဆိုရွေးချယ်သွားပြီဆိုမှကျွန်တော်တို့ကနောက်ဆုံးအဆင့်ပါတော့တာပေါ့နော
် Fulbright ပညာတော်သင်စုကိုရှောက်မယ်ဆိုတဲ့အခါကျတော့ဟိုကို့အနေနဲ့ဟိုဘယ်လိုမျိုးပြင်ဆင်ခဲ့လဲအခုဟာကဟို Master ဘွဲ့အတွက်လဲဖြစ်တာဆိုတော့လေ
The Fulbright အနေနဲ့ကတော့အင်္ဂလိပ်စာရှိမှရှောက်ရမယ်လို့တတ်မှတ်ချက်တော့မရှိဘူးဒါပေမဲ့ကို့အနေနဲ့ကတော့အခက်ခဲမရှိအောင်ဆိုပြီးတော့ English ကိုလည်းကျွန်တော်ကြိုတင်ပြင်ဆင်ထားတာပေါ့နော်သူတို့ဖြစ်ရင်ကတော့ကျွန်တော်တော့ဟို US ကတော့ TOEFL လက်ခံတယ်ဒါပေမဲ့ကျွန်တော်ကတော့ဒီကြားထဲမှာတခြားဆိုလာရှိတဲ့နေရာအောင်ဆိုပြီးတော့ဟို IELTS ရဲ့ဖြည့်ထားတာရှိတယ်ပေါ့။အဲ့ဒါကိုကြိုပြီးတော့ပြင်ဆင်ထားပါတယ်။နံပါတ်1ကတော့တက်ချင်တဲ့ပါရရက်ကဘာဖြစ်မလဲ။ရင်ဆုံးစဉ်းစားတယ်။နံပါတ်3နံပါတ်2ကတော့ SEO တေချာပြင်ဆင်တယ်။နံပါတ်3ကတော့အင်္ဂလိပ်စာကိုလောက်ထားတယ
်။အခု Silent Tip ကဒီ Harvard မှာပဲပေါ့လေပြည်သူ့ကျန်းမာရေးနဲ့ပတ်သက်ပြီးတော့ဒါမဟာဘွဲ့ကိုတက်မယ်ဆိုတဲ့အခါကျတော့ Fulbright ပညာတော်သင်စုကိုမလျှောက်ခင်မှာရောကိုကဘာနဲ့ဘွဲ့ရထားတာလဲ။
အော်ကျွန်တော်ကမန္တလေးစေတက္ကသိုလ်ကဟိုဆရာဝန်ပွဲပေါ့နော် MBBS ရထားပါတယ
်ဟုတ်ကဲ့ဆိုတော့ဒီမှာကြတော့ပြည်သူ့ကျန်းမာရေးဆိုတဲ့အပိုင်းကိုဘာကြောင့်ရွေးချယ်လိုက်တာလဲ
ဘာကြောင့်ရွေးချယ်လိုက်တယ်လဲဆိုတော့ကျွန်တော်ကကျောင်းပြီးတော့ဟိုတောက်လျှောက်ကအလုပ်လုပ်တယ်ပေါ့နော်ပြည်သူ့ကျန်းမာရေးနဲ့နှီးနွယ်တဲ့အလုပ်ပေါ့ပြောရမယ်ဆိုဒီ public health နဲ့နှီးနွယ်တဲ့အလုပ်ကိုလုပ်တယ်အပထမအဦးဆုံးက NGO မှာလုပ်တယ်နောက်ဆုံးကြတော့လေ UN မျိုးဖွဲ့စည်းမှာကျွန်တော်လုပ်ခဲ့တယ်ပေါ့နော်ဆိုတော့တောက်လျှောက်လုပ်ခဲ့ရလဲဒီပြည်သူ့ကျန်းမာရေးနဲ့ညီညွတ်ရဲ့လုပ်ငန်းတွေကိုကျွန်တော်လုပ်ခဲ့တယ်။ဒါကြောင့်မလို့ကျွန်တော်ဆက်ပြီးတော့ပညာတော်တင်မယ်မဟာပွဲယူမယ်ဆိုလို့ရှင်လဲဒီပြည်သူ့ကျန်းမာရေးနဲ့ညီညွတ်ရဲ့ဘာသာရက်ကိုရွေးချယ်ရပေါ့
။ဒီဘလို့ဘာသာရက်မျိုးကိုမဆိုတင်ကြဖို့အတွက်တို့ကအထောက်အကူပေးလား
။ဟုတ်ကျွန်တော်တိတိယတလောက်ကတော့တို့ကဘာသာရက်ကန်တချက်မရှိဘူးပေါ့နော်သူကဆရာဝန်မှမဟုတ်ဘူးပြီးတော့ကျမရဲ့ပါတာရက်မှမဟုတ်ဘူးပဲပါတာရက်မဆိုတော့ရှောက်ပိုင်ခွင့်ရှိရဲဒါကြောင့်မလို့ဟိုစိတ်ဝင်စားတဲ့ပါတာရက်ကိုဟိုရှောက်ဖို့လည်းတိုက်တွန်းတယ်ပေါ့နော်တခြားလူတွေကဆိုလို့ရှိရင်တချို့ကြောက်တော့ဆရာဝန်ပဲပေးရဲ့ဒီပါတာရက်ပဲပေးအဲ့လိုမျိုးမဟုတ်ဘူးဖူပါရကြတော့သူကကျေပြန့်တယ်ကျေပြန့်တော့ကိုစိတ်ဝင်စားတဲ့ပါတာရက်ကိုဟိုအချက်လက်ကျကျ SC ရေးနိုင်တယ်ဘာကြောင့်တက်ချင်တယ်လဲပြီးလို့ရှိရင်လည်းကိုကတက်မှတ်ထားအင်္ဂလိပ်စာရေးတွေးလည်းပြင့်မိတယ်ဆိုလို့ရှိရင်တော့ဒါအခွင့်အရေးရနိုင်တယ်ပေါ့နော်ဒါကြောင့်မလို့ပေပါတာရက်မဆိုဟိုရှောက်လို့ရတယ်ရွေးချယ်ပြီးတော့မှရှောက်လို့ရတယ
်ဟာဗတ်မှာတက်နိုင်ဖို့အတွက်ကြတော့ဘယ်လိုမျိုးချိတ်ဆက်ပြီးတော့ယူပါလဲ
ဆိုတော့ဟိုဟာဗတ်ကိုတက်ချင်တော့ရှောက်လိုက်တယ်ဆိုတာအထက်ကိုကျွန်တော်တို့ကြတော့အမှန်တိုင်းပြောရမယ်ဆိုရင်တော့ကိုဘာတက်ချင်လဲဆိုတာရွေးချယ်လို့တော့ရတယ်ပေါ့လေကိုတက်ချင်တဲ့ချောင်းကတော့ဒီ3ချောင်းပါဒီ4ချောင်းပါဆိုပြီးတော့ဒီကတော့နောက်ဆုံးအဆင့်ပါသွားပြီဆိုလို့ရှိရင် Fulbright အချောင်းကြာမြင့်တော့နောက်ဆုံးအဆင့်ထဲမှာပါသွားပြီဆိုတော့ဒါကြောင့်မလို့တက်ချင်တဲ့တက်ကတူပင်နှစ်ခုဖြစ်မလဲဆိုတော့ကွာရှောက်လွားကြတဲ့ကွာရွေးရတာပေါ့နော်ဆိုတော့အမှ3 4ခုကိုရွေးပေးရတယ်အဲ့ဂျွေးကိုရွေးထားတဲ့3 4ခုထဲမှာမှသူကရှောက်ပေးရဲဆိုတော့ရှောက်ပေးရဲခါကြတော့တချို့ချောင်းတွေလည်းတအားဆေးကြီးရတော့ဟိုကိုတက်တဲ့ပါတာရဲနဲ့မကိုက်ညီရတော့ဆိုလို့ရှိရင်တော့သူကမလျှောက်ဖို့တိုက်တွန်းတယ်ပေါ့နော်ဆိုတော့ဒီဖက်မှာကဒီချောင်းလျှောက်ပေးတဲ့ဒီ IIE ဆိုတဲ့အဖွဲ့အစည်းရှိတယ်ပေါ့နော်ဒါ Fulbright နဲ့သူကချိတ်ဆက်ပြီးတော့လုပ်တယ်ဖွဲ့တော့ချောင်းအကုန်လုံးလျှောက်ပေးရဲဆိုတော့လျှောက်ပေးရဲထဲမှာမှဝင်ခွင့်ရတဲ့ချောင်းထဲမှာမှကိုနဲ့တင့်တော်ချောင်းကိုသူကပြန်ချပေးရဲပေါ့နော်ဆိုတော့ကျွန်တော်ကတော့ကံကောင်းစွာနဲ့လျှောက်တဲ့ထဲမှာဟိုဟာကျွန်တော်ရွေးရဲချောင်းထဲမှာ Harvard ပါတယ်ပေါ့လေဆိုတော့သူကလည်းအဲ Harvard ကိုလျှောက်ပေးတယ်လျှောက်ပေးရတဲ့ကြောင့်မလို့ကျောင်းဝင်ခွင့်ရသွားတယ်။ဆိုကျောင်းဝင်ခွင့်ရတဲ့အချိန်မှာFulbright ကလည်းအော်သူနဲ့တင့်တော်ပါဒီကျောင်းကိုပို့ပါမယ်။ကျောင်းကလည်းပတ်စံအရာFulbright ကခွင့်ပြုနိုင်တဲ့အချိန်ကြီးဆိုလို့ရှိရင်တော့သူကကျွန်တော်ကိုတက်ခွင့်ပေးလိုက်တာ
။ဆိုတော့အခုလောလောဆယ်ဒီ Harvard မှာတက်နေရဆိုတဲ့အခါကျတော့ပြည်သူ့ကျန်းမာရေးဘာသာရက်မှာအဓိကဘာတွေသင်ကြားနေရပါလဲ
။ဆိုတော့အခုလက်ရှိကျွန်တော်တက်ရောက်တဲ့ဘာသာရက်တွေကတော့ Public Health ဆိုပေမဲ့လည်းဟိုကျွန်တော်ရဲ့အထူးပြုပါတာရက်ကတော့ global health ပေါ့နော်တခြားနိုင်ငံတွေရဲ့ခုနပြောတဲ့တို့ရဲ့ကျန်းမာရေး system တွေစနစ်တွေဘယ်လိုအောင်မြင်နေတယ်ဘယ်လိုတွေကတော့ challenge ဖြစ်နေတယ်တို့ဘယ်လိုဘယ်လိုပြင်ပြောင်းလေးရင်းလုပ်နေတယ်သူတစ်ဖြစ်ပေါ့ပြီးလို့ရှိရင်လည်းအခုဒီခေတ်စားနေတဲ့ဒီ universal health coverage ပေါ့နော်အကုန်လုံးကိုလွှမ်းခြုံတဲ့ဒီကျန်းမာရေးစနစ်ဖြစ်အောင်နိုင်ငံတော်
တိုင်းပြည်သားတွေကိုနိုင်ငံသားတွေကိုကိုယ်နိုင်ငံသားတွေကိုဒီအခမဲ့ကျန်းမာရေးကုသမှုပေးတာပေါ့เนาะအစိုးရတာဝန်ယူပြီးတော့လုပ်ပေးတဲ့ဟာမျိုး
ဟုတ်တယ်တခြား ဆိုတော့ဒီတော်တော်များများနိုင်ငံကလည်းအဲ့ဒီဘက်ကိုဦးတည်နေရပေါ့နော်ဆိုတော့ဆိုကျွန်တော်အဆိုရကနေစိုက်ထုတ်ပြီးတော့ခင်ဗျာခုနပြောရတဲ့ဒီလူဘီတူလူထုတွေနဲ့ဒီလိုကိုယ့်ရဲ့ excite ထုတ်မှုတော့မပါဘဲနဲ့အခြေခံကျန်းမာရေးစောင့်ရှောက်မှုတွေလက်လန်းမိအောင်ဆိုပြီးတော့တချို့နိုင်ငံတော်တော်များများလည်းဒီဘက်လမ်းကိုတွားနေတယ်ပေါ့လေ
ဒီ program ကဘယ်လောက်အချိန်ယူပြီးတော့တက်ရမှာပါလဲ
ပုံမှန်လေးတော့ program ကတော့တစ်နှစ်ပေါ့နော်ကျွန်တော်မနစ်ကနေစတက်တော့ခုဆိုကျွန်တော်ဒီမေလကုန်းဆိုပြီးပြီးနောက်အနည်းငယ်ဆိုကျွန်တော်ပြီးတော့မှာပေါ့နော်မေလကုန်းဆိုကျွန်တော်ပွဲရပြီပေါ့ဆိုတော့ကျွန်တော်ရဲ့ program ကတော့တစ်နှစ်ပါဗျ
ဆိုတော့အခုလိုမျိုးဒီမှာပြည်သူ့ကျန်းမာရေးနဲ့ပတ်သက်ပြီးတော့နောက်ဒီ global health နဲ့ပတ်သက်ပြီးတော့သင်ကြားပြီးတဲ့အခါကျတော့ဒီမြန်မာပြည်ကိုပြန်ရောက်ပြီးတဲ့အခါကျတော့ဘယ်လိုနေရာမျိုးတွေမှာလက်တွေ့အသုံးချမယ်ဆိုပြီးတော့စဉ်းစားထားတာမျိုးရှိပါလဲ
ဟုတ်ကျွန်တော်အခုလိုလေ့လာထားတဲ့အတွေ့အကြုံအနေနဲ့ဆိုလို့ရှိရင်ကျွန်တော်အခွင့်အလမ်းတာလို့ရှိရင်တော့ပြန်ပြီးတော့အသုံးပြုချင်တယ်ပေါ့နော်အခုကျွန်တော်တို့နိုင်ငံကတွားနေတဲ့လမ်းကြောင်းဖြစ်တဲ့ဒီ universal health coverage မှာလည်းကျွန်တော်တစ်စိတ်တစ်ပိုင်းအနေနဲ့ပါဝင်ချင်တယ်အထူးသဖြင့်ဒီကျန်းမာရေးဆန်းနစ်နဲ့ policy ဘိုင်းမှာပြည်ပြည်ပြောင်းလဲလုပ်ငန်းတွေလုပ်နေတဲ့နေရာမှာကျွန်တော်ဖြည်းဖြည်းဝင်ဝင်ပါချင်တယ်ခွင့်ရရလို့ရှင်ပေါ့ပြီးနောက်တစ်ချက်ကကျွန်တော်ဒီကျောင်းမတက်ခင်မှာတောက်လျှောက်လုပ်ခဲ့တဲ့ HIV နဲ့ပတ်သက်တဲ့လုပ်ငန်းတွေပြည်စေဝါမူဝါဒပြည်ပြည်ပြောင်းလဲလုပ်ငန်းတွေအဲ့ဒါနဲ့ပတ်သက်ပြီးလို့ရှင်လဲကျွန်တော်ခွင့်လန်းတာလို့ရှင်တော့ထပ်ပြီးတော့မှဆက်လက်လှုပ်ဆောင်သွားဖို့ရည်ရွယ်ချက်ရှိပါအရာ
ဟိုနောက်တစ်ခေါက်ဖြည့်ဆက်ပြီးတော့ဘာဒီမင်းပြောချင်ပါသေးလဲ
ဖြည့်ဆက်ပြီးတော့ပြောချင်တာကတော့တခုတစ်ဖြစ်လူငယ်တယ်ပေါ့နော်တကယ်ကိုကျွန်တော်တို့ဒီဟိုတိုင်းပြည်လဲကြိုးပြုတ်ရှင်တယ်ကိုယ့်ရဲ့ပညာရေးရောအတင်းမြင့်ဖွင့်ရှင်တယ်ဆိုလို့ရှင်တော့လက်ရှိကျွန်တော်တို့ပေးနေတဲ့ scholarship တွေကိုရှောက်ပါလို့ကျွန်တော်အကြံပေးချင်တာတော့အခုလက်ရှိ scholarship တွေလည်းအများကြီးပေးနေပါပြီအခွင့်အရေးတွေလည်းအများကြီးရှိတယ်ပေါ့နော်အဲ့ဒါကိုရအောင်ရှောက်ပါတစ်ခေါက်ရှောက်ပြီးတော့မရဘူးဆိုပြီးတော့မှစိတ်တမရှောက်ပါနဲ့ထပ်ခါရှောက်ပါဟိုကစူးစမ်းရဲကိုဖြစ်ချင်တဲ့ဟာတကယ်ရည်ရွယ်ချက်ချက်နဲ့စူးစမ်းလို့ရှင်တော့မဖြစ်မနေရောက်မှာပါရောက်လာလို့ရှိရင်ကိုအတွက်လည်းကောင်းတယ်လို့ကိုနိုင်ငံအတွက်လည်းပြန်ပြီးတော့မှအကျိုးပြုနိုင်လို့ရှိရင်ဒါကိုနိုင်ငံအတွက်လည်းကောင်းပါလေ
ကိုအစီအစဉ်တင်ဆက်ပေးနေတဲ့သုတဆုံးလေးအမေရိကန်တခွင်အစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါလေရှင် VOA ကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်အစဆုံးကိုမနေ့၈နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ20 25 32တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါလေရှင်ဒီကနေ့မနေ့ဖက်အစည်းအဝေးဆုံးမတက်ခင်မှာဒေတာရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်တင်ဂီထိုင်ကပြောပြပေးပါဦးမယ်ရှင
်အမေရိကန်နဲ့အီရန်ကြားအပြန်အလှန်ထိုးနှက်မှုတွေရှိနေချိန်မှာပဲယူရေနီယံသန့်စင်စွမ်းရည်ကိုလေးစားတိုးထားတယ်လို့အီရန်ဘက်ကတနင်္လာနေ့မှာပြောဆိုလိုက်ပါတယ်2015ခုနှစ်နျူကလ িয়ার သဘောတူညီချက်မှာဖော်ပြထားတဲ့အတိုင်းလက်နက်ထုတ်နိုင်တဲ့အဆင့်တီမရောက်တဲ့အရက်ဖက်စွမ်းအင်အုံအတွက်ယူရေနီယံသန့်စင်မှုလုံမလို့လည်းအီရန်တာဝန်ရှိသူတွေကပြောဆိုထားပါတယ်သဘောတူညီချက်အရအီရန်ဘက်ကတိုးလောင်ထားနိုင်တဲ့ပမာဏထက်တော့မကြခင်မှာကျော်လွန်သွားနိုင်တဲ့အနေအထားလည်းရှိနေပါတယ်အမေရိကန်တရားရေးဝန်ကြီးဌာနရဲ့ဥပဒေရေးရာအကြံပြုချက်အပေါ်အခြေခံပြီးအင်ဘူရိုဥပဒေအကြံပေးဟောင်းဒွန်မက်ဂန်ကိုလွှတ်တော်မှအစစ်စစ်မခံဖို့အင်ဘူရိုကညွှန်ကြားလိုက်ပါတယ်။ရှင်နေဒွန်မက်ဂန်ဟာအင်ခါနစ်မနက်မှနံနက်မှလွှတ်တော်အမတ်တွေရွှေ့မောက်စစ်စစ်ခံဖို့အောက်လွှတ်တော်တရားရေးကော်မတီရဲ့အစဉ်ခေါ်ခြင်းကိုခံထားရသူဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံသမ္မတရွေးကောက်ပွဲမှာတော့လက်ရှိသမ္မတဂျိုကိုဝီဒိုဒိုပြန်ပြီးရွေးခံရပါတယ်။မဲပေါင်း 55.5 ရာဂိုင်နှုန်းနဲ့ရခိုင်ဗိုလ်ချုပ်ကြီးဟောင်းပရာဘိုဝိုစူပီယန်တိုကိုအနိုင်ရခဲ့တာဖြစ်ပါတယ်။ရွေးကောက်ပွဲကော်မရှင်ကဝီဒိုဒိုနိုင်ကြောင်းအတည်ပြုခဲ့ပါတယ်။သမ္မတဝီဒိုဒိုကမဲ85သန်းခွဲကျော်ရရှိပြီးပရာဘိုဝိုစူပီယန်တိုကတော့မဲ68သန်းခွဲကျော်ရတယ်လို့ကော်မရှင်ကကြေညာပါတယ်။ဒီကြေညာချက်ကိုအင်ဒိုနီးရှားနိုင်ငံမှာဒီမိုကရေစီနီးကျသမ္မတရွေးကောက်ပွဲတွေကျင်းပပြီးနောက်ပိုင်းပထမဆုံးအကြိမ်မဲရစ်တွက်တဲ့စနစ်ကျင့်သုံးပြီးတော့ရလတ်ပေါ်မှာနိုင်ပိုင်းအတွင်းထုတ်ပြန်တာဖြစ်ပါတယ်ရှင်။
အင်္ဂါနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်တင်ဂီထိုက်ပြောပြပေးသွားတာပါရှင်။ဒီမနက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Terra Smith ဖြစ်ပါတယ်။ဒီကနေ့ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မယ့်အစီအစဉ်တွေကို line to meter 18 19 25တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ်ရှင်။ VOE သောတာရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.